သာသနာတော်တက်ကြရင်2558ခုနှစ်ကောဇာတက်ကြရင်1356ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2014ခုနှစ်မေလ22ရက်ကြာတာပရိနိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ဂေးပရိယေစီတီဒေါက်တာဦးမောင်မောင်ဒေါ်မေယုတမီးမချုသဲမောင်မိသားစုများဤဓမ္မစက္ခုဓမ္မယုံဓမ္မခမ်းမတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဘုရားဤ6ရက်အချိန်ပြည့်တရားစခန်းပွဲမှာတရားဘာဝနာတွေအချိန်ပြည့်အားထုတ်ကြတဲ့ပုဂ္ဂိုလ်များအချိန်ပိုင်းအားထုတ်ကြတဲ့ပုဂ္ဂိုလ်များအချိန်ပိုင်းလာရောက်ပြီးတော့တရားဘာဝနာတွေနာကြားကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားလှူပေးလှူမှာကတော့တတိပဌာနသုတ်တံတရားဒေသနာတော်ဗာတရားဒေသနာတော်လေဒီတတိပဌာနသုတ်တံတရားတော်ကိုမူထားပြီးတော့ဘုန်းကြီးတို့တရားနာပရိသတ်များနဲ့သင်လျော်လျော့ပတ်တဲ့သူအပိုင်းလေးတွေအပိုင်းလေးတွေခွဲခြားပြီးတော့ဘုန်းကြီးဟောကြားပေးသွားဖို့ပါပဲ။ဘုန်းကြီးမနေ့ကတတိပဌံရဲ့တမိုင်းစဉ်ကိုမနေ့ကဟောကြားပေးခဲ့တယ်ပြောပေးခဲ့တယ်။အဲ့ဒီတတိပဌံတရားတော်ရဲ့ခိုင်မာမှုကိုလည်းပဲမနေ့ကပြောခဲ့တယ်။ဒီတတိပဌာနသုတ်တံဒေသနာတော်ကြီးမှာအစာပိုင်းမှာမြတ်စွာဘုရားကအကျိုးတရားတွေကိုဟောခဲ့တယ်အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောခဲ့တယ်အဆုံးပိုင်းမှာတရားရနိုင်တဲ့အချိန်အခါကိုရက်ပိုင်းလပိုင်းနှစ်ပိုင်းနဲ့တတ်မှတ်ပိုင်းခြားပြီးတော့အတိအကျဟောခဲ့တယ်အဲဒီလိုခိုင်ခိုင်မာမာအာမခံချက်ပြီးတော့ဟောကြားတဲ့တရားဒေသနာတော်ဟာဒီသုတ်တံမှာရှိပါတယ်အဲတော့ဒီသုတ်တံကြီးကိုဘုန်းကြီးမနေ့ကအစာပိုင်းဖြစ်တဲ့အကျိုးတရားကိုမနေ့ကစပြီးဟောပေးခဲ့တယ်။နာနေပိုင်း9နာရီအချိန်ကတရားရှုမှတ်စဉ်ယောဂီအထုတ်စဉ်ယောဂီများကိုအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်တွေကိုဘုန်းကြီးဟောကြားပေးနေပါတယ်။ဒီတရားတော်ကိုနားတဲ့အခါမှာဒီမနေ့ပိုင်းရောညနေပိုင်းရောအဲ့ဒီလိုတွဲတွဲနာရင်တော့ပို့ပြီးတော့သဘောအတိတ်တွေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိရမှာဖြစ်ပါတယ်။မနေ့ပိုင်းကကျင့်စဉ်နေတိုင်းမိမိကျင့်ကြံပွားများအားထုတ်သွားလို့ရှိရင်ခုညနေပိုင်းမှာဘုန်းကြီးဟောကြားပေးတဲ့အကျိုးတရားတွေပေါ့။အဲ့ဒီအကျိုးတရားတွေဖြစ်ပေါ်လာပုံနဲ့အကျိုးတရားရပုံတွေကိုဒါနှစ်ခုတရားနှစ်ပုဒ်ဆက်ပြီးတော့တွဲပြီးတော့ကြည့်သွားလို့ရှိရင်ဒီကျင့်စဉ်အတိုင်းတတိပဌာန်ကျင့်စဉ်အတိုင်းပြည့်ပြည့်စုံစုံကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်များမြတ်စွာဘုရားဟောကြားထားတဲ့ဒီအကျိုးတရားတွေအားလုံးအပြည့်စုံမိမိတို့ရနိုင်ပါလားဆိုတာကိုသဘောပေါက်သွားနိုင်မယ်ဒီတော့မင်းကမြတ်စွာဘုရားကဒီတတိပဌာန်သုတ်တန်ကြီးဟောတဲ့အခါကျတော့ငါဘုရားဟောကြားတဲ့ဒီတတိပဌာန်တရားတွေကိုရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဒီကျိုးတရားတွေရနိုင်တယ်ဆိုတာကိုတရားကြီးညာပြီးတော့ကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့တာလေးကိုဘုရားမင်းကစာခဲ့တယ်။ဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယာဒုက္ခပရိဒေဝနံတမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယတာအဓိကမယနိဗ္ဗာနတသစ္စိကရိယာယယရိတံသတ္တရောတတိပဌာနာဧကဝိယံတော်မြတ်ဥစ္စေသားတို့စတ္တတော်၄ပါးကုန်သောယရိရန်ရေဤမိတ္တိပဋ္ဌာနာဇွဲမြသောအမှန်ရမှုတတိဇွဲမြမှုတတိပဋ္ဌာန်ဟူသောကျင်လန်းသည့်တန်တိရှိကုန်၏အယံဇွဲမြသောအမှန်ရမှုတတိဇွဲမြမှုတတိပဋ္ဌာန်ဟူသောကျင်လန်းသည့်တတနာဘုရားပြည့်စေကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယာစေငြိခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယံတော်မေဃောတခုတည်းသောလံတစ်ချောင်းတည်းသောလံဖြစ်ပါ၏။သ Toka Bridewana Soye Buswejin Toka Ngujwejin Bridewarugo Tamadigmaya Lumyao Sejinga Ikaya no mego dekuri dolan dejongdi dolan shibabi Toka Domna Dana Gusinejin Toka Sisinejin Domna Darugo Atingamaya Chunyi Kwebyao Sejinga Ikaya no mego dekuri dolan dejongdi dolan shibabi Nyaya da digama yariya meguya jinga. Nibana da disigriya ya nibangum yamau yu jinga. Ikaya no mego de kudi dolan de jong di dolan pshibabi dadi. Piyashi guru miya jiga. Jidadi bhatan de yari gu kulu chwicho biro. Nabya hojare didripjande yari dain laina jindu yin nabati. Sayinye jiri sinje jin sure chute yari yanayne sura maniga punyiru yogi miyagu hoja pike. Sayinye jiri sura riga loba doda moha mana sare. Kirida de yari ha seye parile nye jiri. Eri sayinye jiri shinne de miya dipuku ma chana mala sinye mala. เซียนนี่มาจริงๆดิเนี่ยพ่อเจ้าโยคีเนี่ยตื่นจุ่นเนี่ยฤาเซียนฤาที่อญิจีฤาสิณีลูกเวโลภฤาเจ้าเซียนนี่จาฤาโทสะฤาเจ้าเซียนนี่จาฤามหฤาเจ้าเซียนนี่จาฤามานฤาเจ้าเซียนนี่จาเอริเซียอญิจีฤาโลงว่าสิ้นเจตั้วเมสุยิงที่เซียนฤาไม่ลงไม่ออกไหนมุล่ะลงไม่ออกไหนมา ที่จุรียาเรสุรากูเลดุยที่ตรีพระเดียร์กูจริงๆอาทุกเดบุกูได้บุกูได้ฮะแต่แกชูมาเดอายุบ่มาชูสิลิสวยๆเนี่ยเนี่ยกับบีโรตีเนี่ยอ่ะชูไหนบ้านไหนมีสวยงูเบ้แต่เช่นมาเองแต่เช่นยิ่งแต่เช่นมันแต่เช่นยิ่งเนี่ยกิริดารีมันยิ่งมุลากิริดารีมันยิ่งเนี่ยกูพูดอยู่ชูมาเนี่ยกามาพันธุ์ดูดเลยสุร เลดมาเชิดเด็กบุกฮะมีเด็ดเดียวมีลูดลูปงสันชาเร่ขากลามาปูนี่เด็ดเดียวเป็กคนเนี่ยจุยันเป็กคนเนี่ยจุยันเลดมาฮะปูนี่เด็ดเดียวตะขาเนี่ยเป็กคนเนี่ยคุกบีอันเด็กเช็คคนเลยเด็กเช็คคนเลยเด็กมาลูอันเด็กตาฮารีเป๊ะๆๆๆบีโร่จ้าตัวอันนี้ลูกเอ้กูชูมันนี่เลยโยกีบุกวันเด็กเช็คมาลายกิริดารี เช่นมาลายกิริดารีเช่นเนื้อตัวอะไรเช่นมาลายกิริดารีเช่นป้าตัวอะไรเช่นมาลายเช่นกิริดารีป้าตัวอะไรเนี่ยมาเช่นเดินมาเช่นเดินกิริดารีตัวป้อนนี่ด่าละโยนเนื้อตัวละโยนเนื้อตัวละชุ่มมันไหนด่าละโยนเนื้อตัวมันนอกจากนี้อุ้มมาเบี้ยวลูกศิษย์พูดอยู่ปักตู้เนี่ยมีตู้นี่เดียวปกุลูกเว้ยมาลูกอันเดียมีใจมีเกลียดกูปักตู้เนี่ยปักเดียข้ากันละมาแต่เช่นปักบีโร่มีใจมีเกลียดปักบีโร่เพทุไล นอกจากเช่าบ่าวบีโร่เพทุไล่นอกจากเช่าบ่าวบีโร่เพทุไล่ไอ้นี่บ่าวไล่ได้มีใจมีเกลียดป้าบ่าวบีโร่เบี้ยกูเพทุไล่ทุลุแต่ยังชูมันนี่เลยโยกีบุกูอะไรเว้ยทายยังพิเศษยังพิเศษตัวยังพิเศษเลี้ยงยังพิเศษแต่เช่นมาไล่แต่เช่ากิริดารีเพทุเปลี่ยนไล่แต่เช่นมาไล่แต่เช่ากิริดารีเพทุเปลี่ยนไล่เนี่ยกิริดารีเป็นเด็ดดีเบี้ยคู่สุดเลยได้กิริดารีอาหารเว้ยกูพิเศษเปลี่ยนเลย กิริดารีอาหารเว้ยกูมาเช็ดได้มาเช็ดได้เพทุกเพทุกเปลี่ยนเลยแต่ว่าไอ้ลูกมาเช็ดได้กิริดารีกูเพทุกเปลี่ยนเลยส่วนมีอย่างงามเนี่ยเราอายุมาสิลีมีเนี่ยมันไหนงามเนี่ยกิริดารีมาเกี่ยมุล่ะเซมเนี่ยเราชูมันไหนเซมเนี่ยมาเกี่ยมุล่ะแต่นายอายุมาสิลีมีเนี่ยมันไหนแต่นายกิริดารีเกี่ยมเนี่ยบุล่ะเนี่ยไอ้กิริดารีเกี่ยนเราเสียเสียมือ มาช่วยยังไงมูล่ะช่วยยังตัวไหนเนี่ยแต่ยังมูดีแต่ที่พิธันเดียกูยูยูเด็ดเด็ดเจียมปัวนี่วิสุยเอริบุกวันนับบัดเดซีนี่จีริซินเจจินสุเรจูที่จูเดียฮะน้องน้องบัวมาเยี่ยมมาละกูอัตุนิเซียมมาละอัตุนิเซกูเยี่ยมน้องนับบัดนี่ก็ตอกะนับบัดนี่ก็บาร์เรลเลยตอกะสุระอุสุยมู Number two, Pridiwa, Pridiwa Sura, Ngujwe Mu. ဘုဒ္ဓရှင်ပုဂ္ဂိုလ်တိုင်းဘုဒ္ဓရှင်ပုဂ္ဂိုလ်တိုင်းတောကာရီမရှိဘူးလားတောကာရီရှိတယ်ဘုဒ္ဓရှင်နဲ့ဘုဒ္ဓရှင်နဲ့ဒီတောကာရီရှိနေကြတာကြီးတယ်ပဲလူတွေမှလည်းလူအပူရှိတယ်လို့ဘုန်းကြီးတွေမှလည်းဘုန်းကြီးအပူမရှိဘူးလားရှိတယ်နော်နောက်မှဘုန်းကြီးပြောပြမယ်ဘုန်းကြီးပူနဲ့လူအပူအဲဒီတော့လူတွေမှလည်းပဲတခါတည်းစာဝတ်နေရေးအတွက်နေ့စဉ်လှုပ်ရှားပြီးတော့နေ့စဉ်ဘူတောကာရီနဲ့ကြုံတွေ့နေရသားအတွက်ပူရသမီးအတွက်ပူရပစ္စည်းအတွက်ပူရလုပ်ငန်းအတွက်ပူရအကုန်လုံးပူနေရတာအဲ့ဒီပူဆွေးမှုတောကာတရားတွေဟာဘာကြောင့်ဖြစ်တာလဲဆိုရင်ပြယတနာတရားတွေကြောင့်ဘာကြောင့်ဖြစ်တာလဲပြယတနာတရားတွေကြောင့်အဲ့ဒီမှာပြယတနာတရားတွေရှိနေပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာပြယတနာတရား၅ပါးတည်းကတပါးပါးကြောင့်ဖြစ်လာပြီတပါးပါးဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တောကရီဖြစ်တော့တာတောကရီအာကြည့်ရင်လည်းပဲပရိဒီဝါဆိုရဲမိရီတောက်လွန်လာတော့တာအဲ့ဒီတောကဒီပရိပြဿနာတရားတွေကဘာတွေလဲဆိုတော့ဘောကပြဿနာဘာပြဿနာလဲနံပါတ်1ကရောဂပြဿနာဘောကပြဿနာရောဂပြဿနာနောက်ပြီးတော့သီလပြဿနာဒိဋ္ဌိပြဿနာဟုတ်တယ်မလားပြဿနာတရားတွေအဲ့ဒီပြဿနာတရားတွေထဲမှာညာတိပြဿနာရေဘောဂပြဿနာရေရောဂပြဿနာရေသီလပြဿနာရေဒိဋ္ဌိပြဿနာရေဘယ်နှပါလဲဒီတော့ညာတိပြဿနာဆိုတာကမိမိဆွေမျိုးညာတိတွေမိမိတို့မိသားစုတွေဆွေမျိုးညာတိတွေတဦးတယောက်ခကြီးဝေးကိုထွက်သွားပြီအကြောင်းမျိုးမျိုးကြောင့်သွားတယ်ဆိုရင်စိတ်ထဲမှာပူပန်ဆင်းရဲမှုတွေမကြုံရဘူးလားဒါတက်ရှိရှိနေတဲ့အချိန်လေးပဲအဝေးကွာသွားတာတကယ်လို့များမိမိတို့မိသားစုတွေကတူတူတယောက်ကွယ်လွန်သွားပြီဆိုရင်ရောပူဆွေးမှုတွေမကြုံရဘူးလားအဲ့ဒါညာတိပြဿနာအဲ့ဒါညာတိပြဿနာဒါဘုန်းကြီးတို့ဒီမှာပုထုရှင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကြုံတွေ့နေကြရတာကြီးတယ်ပဲညာတိပြဿနာနောက်ပြီးတော့ဘောဂပြဿနာစီဝါဥစ္စာတွေအကြောင်းတစ်မျိုးမျိုးကြောင့်ပျက်စီးသွားလို့ရှိရင်ရောဒီဆိုရင်ပူဆွေးမှုတွေမဖြစ်ဘူးလားဘုန်းကြီးတို့ဒါတော့မြန်မာနိုင်ငံမှာကိုတွေ့ကြုံခဲ့တာလေးတွေပေါ့ဒီနိုင်ငံမှာတော့ဒီနိုင်ငံမှာဆိုရင်လည်းပဲဘုန်းကြီးတို့ကြားသိနေရတာပါပဲအဲဒီမှာတရင်တွေကအခုတကမ္ဘာလုံးမှာရှိနေတာတွေကအကုန်လုံးကမ္ဘာရွာကြီးလို့ပြောနိုင်လောက်အောင်မြန်မာနိုင်ငံမှာလည်းအခုဖြစ်အခုသိနေကြပါပြီဘယ်နေရာမှာဘာတွေဖြစ်နေပြီဆိုတာသိနေကြပါအခုဘောဂကြတနာမိမိတို့စည်းစိမ်ဥစ္စာတွေကြောင့်ဆုံးရှုံးပျက်စီးသွားလို့ကိုကိုကိုမိသားစုလိုက်တည်ဆုံးကြတဲ့ပုဂ္ဂိုလ်ကြီးကိုကိုကိုတည်ချောင်းကြံကြတဲ့ပုဂ္ဂိုလ်ကြီးမရှိကြဘူးလားအဲ့ဒါဘောဂပြဿနာကြောင့်ဘုရားတို့မြန်မာနိုင်ငံမှာဟိုးတုန်းကဟိုးတုန်းကမိမိတို့ငွေကြေးတွေကိုတခါတရားမဝင်ပြင်ညာတဲ့အချိန်တုန်းကကြုံတွေ့တာလေးရှိပါအချို့ပုဂ္ဂိုလ်များဆိုရင်အဲ့ဒီဟာပြင်ညာလိုက်တဲ့အချိန်မှာပဲတခါလေနှလုံးနေဘာဖြစ်သွားတယ်မသိဘူးအဲ့ဒီမှာတခါနဲ့သတိပလင်းတွေလစ်ပြီးတော့ဆေးရုံတန်းတင်ပြီးနောက်ဆုံးကွယ်လွန်သွားတဲ့အဆင့်ထိအောင်ဖြစ်သွားတာတွေရှိတယ်။ဒါပူဆွေးမှုတွေအားသေးလို့လားအားကြီးလို့လားအားကြီးလို့အချို့ပုဂ္ဂိုလ်များဆိုရင်တခါနဲ့ဒီကြီးညာလိုက်တယ်ဆိုရင်ကြီးညာတာကလည်းနေ့လေတနာကြီးကြော်ကြော်မှတ်တာပဲ။အဲ့ဒီအချိန်မှာကြီးညာတာအဲ့ဒီအချိန်မှာဆိုတာကအများသောအားဖြင့်လူပုဂ္ဂိုလ်တွေကအလတ်တဲ့ပုဂ္ဂိုလ်တွေကလက်ဖိဆိုင်မှာထိုင်နေတာအဲ့ဘယ်ဇင်ကထိုင်နေတဲ့အချိန်မှာလီဒီယိုဖွင့်တဲ့အချိန်ဒီကြီးညာချက်တွေပါလာမယ်။ညာတော်အဖြစ်။အဲ့ဒီမှာဘုန်းကြီးတို့ဟိုးဘက်ကရှူဘူဘက်ကမုံရွာဘက်ကတက္ကတရားဟာသူ့ရဲ့ဧဝင်ချံဝင်ရောင်းရောင်းပြီးတော့နေရာကောင်းကောင်းကိုဝင်မယ်ဆိုပြီးရှာနေတာ။အဲ့ဒီမှာငွေထုတ်ပိုက်ပြီးလိုက်ရှာနေတဲ့အချိန်မြေကမရသေးဘူးနေရာကမရသေးဘူး။မရသေးခင်မှာအဲ့ဒီမှာတရားမဝင်ကြီးညာလိုက်တဲ့အခါကျတော့သူ့ငွေထုတ်ကြီးဟာတန်ဖိုးရှိသေးလားအဲ့ဒီမှာတခါတည်းချက်ချင်းဒီလက်ဖက်ရည်တောက်နေရာကနေအိမ်ထပြေးပြေးပြီးတော့အိမ်ကလူတွေလည်းဘာမပြောညာမပြောအဲ့ဒီအထုတ်ဆွဲထုတ်ဟာအလကားဖြစ်ကုန်ပြီဆိုပြီးတော့အဲ့ဒီမှာဒုက္ခတွေဖြစ်ပြီးတော့ထိမ့်မနိုင်သိမ့်မရဘယ်လိုဖမ်းလို့မှမရနောက်ဆုံးတွေးသည်မလူပုဂ္ဂိုလ်ကိုကြီးညာတဲ့ပုဂ္ဂိုလ်ကပုံဘသူဆိုတာမပါဘူးလားအဲ့ဒီမှာကြီးညာတဲ့ပုဂ္ဂိုလ်ကတမောကံပြီးပုံဘသူဆိုတာပါတယ်အဲ့ဒီတော့ကတွေးရမှုဖြစ်တဲ့ပုဂ္ဂိုလ်ကကြီးညာရအဲ့လိုကျင်ညာတဲ့အခါကျတော့အဲ့ဒီပုံဘသူဆိုတာကိုတခါနဲ့လူတွေ့တိုင်းအဲ့ဒီပုဂ္ဂိုလ်ရဲ့နာမည်နဲ့မင်းဘသူမဟုတ်လား မင်းဘသူမဟုတ်လားနဲ့အဲ့ဒီပုဂ္ဂိုလ်ကဟုတ်ပါလေဆိုရင်တော်တော်ဒုက္ခပြီးတော့မှာအာကျိုးမဟုတ်ပါဘူးဗျာဆိုဆက်ဆက်ပြီးရတာလူတွေကအဲ့ဒီမှာသူ့စိတ်ကိုထိန်းနိုင်တာလားမထိန်းနိုင်တာလားသူ့ရဲ့ပစ္စည်းဥစ္စာတွေတိုးပွားလာလို့လားပျက်စီးသွားလို့လားဒါဘောဂပြဿနာဟုတ်တယ်မို့လားအခုဘောဂပြဿနာကအများကြီးဖြစ်မှပူဆွေးမှုဆိုတာဖြစ်တာမဟုတ်ဘူးနည်းနည်းလေးနဲ့လည်းမဖြစ်တတ်ဘူးလားအခုဘုန်းကြီးတို့ကတရားနာပြီးတော့အပြင်ထွက်မယ်။အပြင်ထွက်ပြီးတော့ဖဏတ်ကကုထားတဲ့နေရာမတွေ့လို့ချင်းဟဲ့သွားပြီ။ကဲ။ဘာမဟုတ်တဲ့ပစ္စည်းလေးနဲ့လည်းပဲဒီမှာကိုပစ္စည်းလေးဆုံးရှုံးသွားမှကိုစိုးရင်ပူဆွေးမှုတွေမဖြစ်ဘူးလား။ဒါဘောဂပြဿနာလေ။ဒါပူဆွေးမှုတွေဖြစ်တာ။နောက်ပြီးတော့ရောဂပြဿနာဘာပြဿနာလဲလေ။ရောဂပြဿနာ။ရောဂပြဿနာဆိုတာအနာရောဂါမိမိတို့ကြီးမားတဲ့အနာယောဂါတွေအခုခင်ဗျာဆိုရင်တည်နောက်တဲ့ယောဂါတွေပေါ့ကိစ္ဆာယောဂါလို့ဘာယောဂါလို့ဆိုရင်ချက်ချင်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဓာတ်တွေချသွားတာချက်ချင်းပဲချက်ချင်းပဲစိတ်ဓာတ်တွေချသွားတာဘုန်းကြီးတို့ ਨੇ သက်ဆိုင်တဲ့ဘုန်းကြီးတို့ရဲ့အမှုဆောင်တရားကြီးတယောက်တကယ်တမ်းမကြမ်းမာတာကသူ့ရဲ့ဒကမာကြီးကမကြမ်းမာအောင်မကြမ်းမာတဲ့အတွက်သူဟာကိစ္ဆာယောဂါဖြစ်နေတာဖြစ်နေတဲ့အတွက်ဒီကျမ်းမာကြီးကုသပြီးတော့တရားကြီးကြီးတဲ့ပဲရှုမှတ်နေတယ်။ဘုန်းကြီးရိတ်တာမှာရက်ပေါင်းများစွာလပေါင်းများစွာတရားကြီးအထုအထုပြီးတော့ခဏခဏနာဆေးလေးပါလေးပါလို့ရမယ်ဆိုရင်နာနာပြီးပြီဆိုရင်သူဆောင်ရွက်เสียရရှိတာဒီဆောင်ရွက်ပြီးပြီဆိုရင်ရိတ်တာပြန်လာတရားကြီးတဲ့အထုနေတာ။အဲ့ဒီတရားကြီးတဲ့အထုနေတဲ့ပုဂ္ဂိုလ်ဟာသူ့ဟာတစ်နေ့ကနှစ်နေ့နှစ်နေ့ကသုံးနေ့ဒီတိုင်းပဲစင်ကာပူသွားပြီးတော့တခါလေသာသမီတွေရှိတဲ့အတွက်ကြောင့်မို့သွားပြီးတော့စစ်ဆေးအဲ့လိုနဲ့ပဲတခါကြီးပါပန်လာတော့သားရီသမီးတွေကကျမ်းမာကြီးစစ်ဖို့တိုက်တွန်းကြတယ်အဖေပါစစ်လိုက်ပါလားမထူပါဘူးဖေကျမ်းမာကြီးစစ်လိုက်တာကောင်းတာပေါ့စစ်လိုက်ပါလားဆိုပြီးတော့စစ်ခိုင်းတာတခါကြီးကကျမ်းကျမ်းမာမာကြီးပဲတကယ်ကိုကျမ်းကျမ်းမာမာကြီးပဲဘုန်းကြီးရိတ်တံမှာမှုဆောင်လုပ်နေတယ်တခါကြီးပါဒုတိယပုံမူကြီးဖြစ်ပါတယ်။အင်းကြီးနေရာကြီး။အဲဒီမှာသာသမီတွေကနေပြီးတော့ဩတခါလဲဆင့်လိုက်ပါလားဆင့်လိုက်ပါလားဆိုလို့ဆင့်လိုက်တာ။အဲဒီမှာကင်ဆာသွားတွေ့တာ။သူ့ကင်ဆာကအသေးကင်ဆာတဲ့။ဘာကင်ဆာလဲလဲ။အဲဒီမှာယောဂတွေ့လိုက်ပြီးဆိုတာနဲ့ပဲချက်ချင်းမျက်စိပဲမျက်နှာပဲဖြစ်ပြီးတော့တခါကြီးကတခါလဲလူပုံရဲကြတယ်လို့ကြသွား။အဲလိုပုံရဲကြတယ်လို့ကြသွားပြီးတော့နောက်ဆုံးဆေးရုံမှာပဲတင်ရစီယုံတင်ပြီးတော့ဘုန်းကြီးတို့သွားပြီးတော့တွေ့ပါလေသွားတွေ့ပြီးတော့လည်းပဲတခါကြီးရဲ့သူလုပ်ခဲ့တာတွေသာသနာပြုလုပ်ငန်းတွေဘုန်းကြီးရဲ့ရေတာသာသနာပြုအကျိုးဆောင်တာတွေဒါတွေကိုလည်းဘုန်းကြီးကသတိပေးပြောကြားကျမ်းမာကြီးလေးတွေတက်တာပြောက်ကင်းလာအောင်ဆိုပြီးတော့ဘုဇင်တုတ်တန်တရားလေးတွေလည်းရုပ်ပွားပေးပါလေသူကိုလည်းအားပေးပါလေစိတ်ဓာတ်မချနဲ့စိတ်ဓာတ်မချနဲ့အာတင်ထားပြောပါလေဒါပေမဲ့ဆရာတခါကြီးရဲ့စိတ်ကိုမတင်နိုင်တော့လုံးဝမတင်နိုင်တော့ပဲနဲ့တခါလေကျမ်းမာရေးကုသရင်းနဲ့နှစ်လအတွင်းလေးပဲတည့်တဲ့အချိန်ကနေပြီးတော့ဘယ်နှလလဲနှစ်လအတွင်းလေးပဲဝင်လောင်းသွားတယ်ဒါမိမိရဲ့ဒီမှာယောဂါလေးရလာပြီတည်လောက်တဲ့ယောဂါရလာပြီဆိုတာနဲ့တပြိုင်နက်တည်းစိတ်ထဲမှာမိမိရဲ့မိသားစုတွေနဲ့ကိုချစ်ခင်မြန်နိုးတဲ့သားသမီးတွေနဲ့ကိုတန်ဖိုးထားတဲ့ပုဂ္ဂိုလ်တွေနဲ့ငါခွဲခွာရတော့မှာပါလားဆိုတာတည်လိုက်တာနဲ့တပြိုင်နက်တည်းစိတ်တွေချမ်းသာမလားဆင်းရဲမလားစိတ်အပူသောကတွေမရောက်ဘူးလားဘယ်လိုနေရပါမလဲဘယ်လိုထားခဲ့ရပါမလဲငါဘယ်လိုသွားရပါမလဲအဲ့ဒီမှာကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတွေဘယ်လိုလုပ်ခဲ့ရပါမလဲဆိုတော့အဲ့ဒီမှာအပူသောကတွေဝင်တာဒါရောဂပြဿနာဘာပြဿနာလဲနောက်အချို့ချို့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးတို့ဒီမှာမကြမ်းပါလို့တိကျတဲ့မိတ်ဆွေတွေချစ်ခင်ကြတဲ့ခင်မင်းကြတဲ့မိတ်ဆွေတွေကြမ်းပါရင်မကောင်းတဲ့ပုဂ္ဂိုလ်ထံမှဆေးရုံမှာသွားမေးပါအဲ့ဒီမှာသူ့ကိုသွားပြီးတော့ကြည့်ပြီးသူ့လက်ကလေးဆုပ်ကမ်းပြီးတော့ဘယ်လိုလဲနေသားရလားလို့မေးကြည့်ပါလားပါဇက်ကမဖြေနိုင်မင်းနဲ့မျက်ရည်တွေကတခါလဲကျလာဝမ်းသာလို့လားဝမ်းနေလို့လားဝမ်းနေတာခါလေးပူဆွေးမှုကြီးဖြစ်တာဒါရောဂပြဿနာဘာပြဿနာလဲရောဂပြဿနာနောက်တစ်ခါဘုန်းကြီးတို့သီလပြဿနာသီလပြဿနာဆိုတာကမိမိရဲ့ကိုခြင်းသီလတွေပျက်စီးတာပါရီပျက်စီးတာလေက ိုချင်းတိနာတွေပျက်စီးတာမိသားစုတွေမှာခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်အားလည်းပဲမိမိရဲ့ကိုချင်းတိနာတွေပြည့်စုံနေဖို့လိုတယ်ဇနီးဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းမိမိကိုချင်းတိနာတွေပြည့်စုံနေဖို့လိုပါနဲ့အဲ့ဒီကိုချင်းတိနာတွေပျက်စီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုချင်းတိနာပျက်စီးသွားတာနဲ့ပဲအဲ့ဒီမှာအငြင်းတန်းပျော်ရွှင်တဲ့စိတ်တွေမရှိတော့လူကြားသူကြားဝင်ရဲထွက်ရဲတဲ့စိတ်တွေမရှိတော့အဲ့ဒီမှာကိုချင်းတိနာပျက်စီးသွားပြီဆိုရင်အငြင်းတန်းတောကကြီးဖြစ်နေတယ်ကိုအမားကိုကိုဘယ်လိုမှပြင်လို့မရတဲ့အမားကြီးဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ဒီမှာကိုအမားကိုမပြင်နိုင်တဲ့အတွက်အငြင်းတန်းစိတ်တောကကြီးဖြစ်တယ်အဲ့ဒါဘာကြောင့်လဲဆိုရင်တိနာပြဒနာပဲဘာပြဒနာလဲတိလာပြတနာကိုချင်းတိလာနေပစ္စည်းပြီဆိုရင်ကိုဟာကိုနောင်တရလို့မဆုံးဒီအမားကြီးကိုပြင်လဲပြင်လို့မရတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်ရပါမလဲရှေ့ဆက်ပြီးဘာတွေဖြစ်လာအောင်မလဲဆိုတော့တောကကြီးအမြဲတမ်းသူ့မှာမနှိမ့်ဆက်ဘူးလားတောကကြီးအမြဲတမ်းနှိမ့်ဆက်နေတာနောက်ပြီးတော့မိမိတို့ရဲ့စောင့်ထိန်ထားတဲ့တိလာအဲ့ဒီစောင့်ထိန်ထားတဲ့တိလာအဲ့ဒီသီလတွေကိုကသီလကိုတကယ်မြန်နိုးတဲ့ပုဂ္ဂိုလ်များဆိုရင်ကိုတတိလက်လွတ်ဖြစ်ပြီးတော့သီလလေးများညှိုးတာ၆တာလေးဖြစ်သွားမယ်ကြောင်းနာကြတာလေးဖြစ်သွားမယ်ဆိုရင်ရောစိတ်ထဲမှာပူပင်တဲ့စိတ်တွေတောကတွေမဖြစ်ကြဘူးလားဟုတ်ကြရဲ့လားသီလကိုသီလတွေပြတ်သွားလို့ဆိုပြီးတော့စိုးရိမ်ပူဆွေးတဲ့ပုဂ္ဂိုလ်မတွေ့ဘူးဖြစ်နေတယ်ဘုန်းကြီးကတချို့တင်လာတွေပြက်တယ်ဟိုဘုန်းကြီးတို့အခုမြန်မာနိုင်ငံမှာပါမြန်မာနိုင်ငံမှာဆိုရင်အခုဘုန်းကြီးတို့မှာတရားရိပ်တာမှာဒီဝိက္ကလဘောဇနာတိခါဘုန်းနဲ့ဆက်ပြီးတော့အတော်ခက်ခဲဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ထုတ်ပေါ်မှုပညာတွေကလည်းအလုံးပြည့်စုံတဲ့အခါကျတော့စားဖွဲ့တောက်ဖွဲ့တွေကမသိုးမပေါ့အောင်တခါတည်းထုတ်ပေါ်ပြီးတော့ရနိုင်တော့ကလေးတွေမှာအလွယ်စားတွေဖြစ်နေတော့အလွယ်စားတွေပါလာတဲ့အခါကျတော့အဲဒီမှာဝိက္ကလဘောဓနာတိခါဘုဒ္ဓပြည့်စည်ကြတယ်။ဒါမှမဟုတ်သူတို့မှာတော့ပျော်ပျော်ပဲ။တိလပြည့်သွားလို့သူတို့မှာငိုတဲ့ပုဂ္ဂိုလ်မရှိဘူးပျော်ပျော်ပဲ။အဲဒီလိုတိလပြည့်မှစိုးရိမ်ပြီးငိုကြွေးတဲ့ပုဂ္ဂိုလ်တယောက်တော့ဘုန်းကြီးတွေ့ဘူးပါလေ။ဒါဘုန်းကြီးမဟာစီသာသနာရေးတံမှာနေစဉ်ခါတုန်းကအဲဒီပုဂ္ဂိုလ်ကတော့တိလရှင်ဆရာလေးတစ်ပါးပါ။အဲ့ဒီဒီလရှင်ဆရာလေးတပါးမချမ်းမာပါဘူးချမ်းမာရေးအတူကမကောင်းရှာပါဘူးအတူမကောင်းရှာတဲ့အခါကျတော့ဆရာဝန်များနဲ့ကုသစီဝါရီတောက်ကအဲ့ဒီမှာဆရာဝန်ကညနေစီမနေ့စီညစီစသည်ဖြင့်ပြေးထားတဲ့အခါမှာညစီစားတဲ့အခါမှာအစာလေးခံခံပြီးတော့စားရမယ်ဆရာလေးမှာထားတယ်သူ့ကိုပြုစုကြတဲ့ပုဂ္ဂိုလ်တွေကလည်းပဲအဲဆရာလေးဆရာဝန်မှာထားတယ်ဒီလိုပဲဒါလေးစားလိုက်ဦးမှာဖြစ်မယ်မစားရင်အဲ့ဒီမှာအစာရင်ကိုထိလိုက်မယ်ဗာညာပေါ့လေအကုန်လုံးမျိုးစုံပြောမစားဘူးလုံးဝသူ့ရဲ့ဝိက္ကလဘောဓနာတိခါပုဂ္ဂိုလ်အပျက်စီးမခံဘူးအဲ့လိုအပျက်စီးမခံမဲနဲ့ဆေးပဲတော့ဟိုကြာတော့ဆရာဝန်ကလည်းငေါ့ဆရာဝန်ကလည်းဆိုးနောက်ဆုံးဆရာဝန်ကနေပြီးတော့ပြောဆိုတဲ့အခါကျတော့ဆရာလေးသိချင်းလို့လားဗာလားပြောလိုက်တယ်အဲ့ဒီမှာဆရာလေးဟာမျက်ရည်ကြာပြီးတော့တေးပါစီသူဟာသာသနာတော်ကိုတီလာကိုမြတ်နိုးလုံးလို့ဒီတီလာရှင်ဘုရားကိုသူရောက်လာတာပါသူဟာလူဘဝကနေပြီးတော့တီလာရှင်ဘုရားကိုသူအကျွဲရောက်တဲ့အချိန်ကျမှသူဝင့်လာတာဖြစ်ပါလေတဲ့မသိခင်ကလေးဘုရားကဝင့်လာတာမဟုတ်ပါဘူးတဲ့အကျွဲရောက်မှဒီတီလာကိုမြတ်နိုးလုံးလို့တီလာကိုအရှင်သခင်ကိုလေးစားတယ်လို့အရှင်သခင်ကိုယုံသေးတယ်လို့မိမိစောင့်ထိန်ထားတဲ့သီလကိုလည်းပဲရိုးရိုးတည်တည်စောင့်ထိန်မယ်ဆိုတဲ့အနေနဲ့ဒီသီလရှင်ဘုရားကိုယူလာတာဖြစ်ပါတယ်ဒီသိက္ခာပုဒ်ဒီကိုထင်းသိမ်းမှုပါလေဒါကြောင့်ဆရာပေးတဲ့ဆေးကိုဒီအစာစားမှသာတောက်ရမယ်ဆိုရင်ကျွန်မမတောက်တော့ဘူးအသေးခံမှမယ်အဲ့ဒီမှာမျက်ရည်ကျတာအဲ့ဒီလိုသီလကိုကိုယ်အသက်နဲ့လဲပြီးတော့ယုံယုံကြည်ကြည်နဲ့တက်လောက်စောင့်ထိန်ခဲ့တဲ့ပုဂ္ဂိုလ်ဆိုတာတော့ဘုန်းကြီးအဲ့ဒီတပန်းလေးပဲတွေ့ဘူးပါလေညာတော့အားဖြင့်တော့အခုတိလာလေးကျိုးသွားလဲဟဲ့ငါတော့ဖြင့်တချင်းစုံမိသွားပြီတိလာတပါးကျိုးသွားတလောက်ပဲဘာမှစိတ်ထဲမှာသူတို့မှပူဆွေးမှုဘာမှဖြစ်တာမတွေ့ရအောင်တိလာကိုအဲ့တော့တိလာပြဒနာတကယ်တိလာကိုမြန်နိုးတဲ့ပုဂ္ဂိုလ်ကြတော့တိလာပျက်စီးသွားမှာကိုစိုးရင်ပူဆွေးမှုတွေမရှိဘူးလားဗျာဒါတိလာပြဒနာနောက်တစ်ခါနံပါတ်5ကပါတယ်လေ ဒိဋ္ဌိပြဒနာအယူပျက်စီးတာဘာပျက်စီးတာလဲတမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိရာကနေပြီးတော့မိစ္ဆာဒိဋ္ဌိအယူမှားကိုပြောင်းလဲယူရတော့မယ်ဆိုရင်ပူဆွေးမှုတွေဖြစ်ကြတကယ်ကိုမိမိဘာသာတရားကိုဘုရားတရားတန်ခါယရဏသုံးပါးကိုအမြဲယူယူတည်တည်စည်းကမ်းပြီးတော့အမြဲမြန်မြန်နိုးနိုးကိုယ်ပွဲစည်းကမ်းနေတဲ့ပုဂ္ဂိုလ်ဟာအကြောင်းအားလျော်စွာမိမိရဲ့အိမ်တော်ရေးကြောင်ဖြစ်စေမိမိတို့စီးပွားရေးကြောင်ဖြစ်စေအာနာရှင်ဝါဒကြောင်ဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိယုံကြည်ကိုယ်ပွဲစည်းကမ်းနေတဲ့အယူဝါဒကိုစွန့်ပစ်ပြီးတော့မိစ္ဆာမှားတဲ့အယူဝါဒကိုယူရတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တားမှာပူဆွေးမှုတွေမဖြစ်ဘူးလားဗျာဖြစ်ပါလေဘုန်းကြီးတို့ကိုတို့တွေလည်းကြုံဘူးပါလေအကြောင်းအလျော်စွာမိမိတို့ပစ္စည်းကြောင့်မိမိရဲ့ဘာသာယူဝါဒပြောင်းသွားရတဲ့မိသားစုတွေတွေ့ဘူးပါလေတကယ်ကိုတစ်ဖက်ကနေပြီးတော့မင်းတို့ဘလို့ယူဝါဒအတိုင်းလိုက်နိုင်မယ်လိုက်မယ်ဆိုရင်လဲပေးမယ်ချောင်းပေးမယ်အားလုံးစားစရာတောက်စရာပြည့်စုံပေးမယ်သားသမီးတွေအားလုံးကြောင်းထားပေးမယ်ဘုန်းကြီးတို့မြန်မာတွေကဘယ်သူမှအဲ့လိုကူညီပေးတဲ့ပုံကိုမရှိဘူးလေအခုခင်မှသာဘုန်းကြီးတို့ဗရာဟိတလုပ်ငန်းတွေထွန်းကားလာလို့သာဆင်းရဲနှောင့်ပါတဲ့ကလေးတငယ်တွေကိုပညာရေးတွေသင်ချပေးကြဈေးတွေထောက်ပံ့ကြတာဟိုရှိခက်ကမရှိဘူးမရှိရခါကလည်းကြတော့အဲ့လိုကူညီထောက်ပံ့တဲ့ပဲပြောင်းရွှေ့ရမှာစားရည်တောင်ရည်နေရည်ထိုင်ရည်ကစားအဲ့ဒီလိုအခက်ခဲတွေဖြစ်တဲ့အခါကလည်းကြတော့တခါလေအဲ့ဒီဘက်ကိုပြောင်းရတော့မယ်မိသားစုအဲ့ဒီမှာမိဘတွေကတခါလေမျက်ရည်ဆက်လင်းနေငိုကြွေးပြီးတော့သူတို့ဘယ်လိုမှဘဝရည်ရည်ရေးတွေဘလို့မှမတတ်နိုင်တော့လို့ဆိုပြီးတော့အဲ့ဒီမှာပြောင်းရွှေ့သွားတာလည်းရှိပါနောက်ပြီးတော့အိမ်တော်ရေးကြောင့်ယူဝါဒပြောင်းရတဲ့ပုံကိုယ်တွေရောမရှိကြဘူးလားရှိကြတယ်ဘုန်းကြီးတို့တွေ့ဘူးပါလေအိမ်တော်ရေးကြောင့်မိမိရဲ့ယူဝါဒတွေပြောင်းသွားရတယ်အစကတော့အပြောကောင်းလို့လို့ဩမင်းလည်းမင်းဘာသာမင်းယူငါလည်းငါဘာသာငါယူဆိုပြီးတော့နှစ်ယောက်အဲ့ဒီလိုသဘောတူအိမ်တော်ပြုခဲ့ကြပြီမဲ့သားသမီးလေးထွန်းကားလာပြီဆိုတာနဲ့တပြိုင်တည်းအဲ့ဒီမှာဆွဲဆောင်မှုတွေဖြစ်လာပြီအဲ့ဒီကြတော့မိမိတို့တခါလေအကုန်လုံးငွေရေးကြေးရေးစီးပွားရေးအဲ့ဒီမှာအမွေရစပြီးတော့ပြဿနာတွေဖြစ်လာအဲ့ဒီခါကလည်းကြတော့မပြောင်းလို့မဖြစ်တော့မိမိကသာဘာသာအယူဝါဒကိုမစွန့်လို့ရှိရင်သားသမီးတွေကဘာမှခံစား권မရှိတော့အဲ့ဒီလိုခံစား권မရှိတော့တဲ့အတွေ့အကြုံမှုတခါလေဝမ်းနဲ့ပူဆွေးစွာနဲ့မိမိတသက်တာကလို့မိဘဘိုးဘွားအစင်လာကိုယ်ွယ်စိတ်ကတ်လာခဲ့တဲ့အယူဝါဒကိုတခါနဲ့ဝမ်းနဲ့ပူဆွေးစာနဲ့ပြောင်းရွှေ့ပြီးတော့ဘာသာပြောင်းသွားရတဲ့ပုံကိုယ်တွေလည်းရှိပါလေ။အဲ့ဒါဘာကြောင့်လဲဆိုရင်ဒိဋ္ဌိပြဒနာ။ဘာပြဒနာတွေလဲ။အေးအယူပျက်စီးသွားလို့ဘာပျက်စီးသွားလို့လဲ။မိမိရဲ့အယူဝါဒတမ္မာဒိဋ္ဌိဆိုတဲ့အယူဝါဒကနေပြီးတော့မိစ္ဆာဒိဋ္ဌိဆိုတဲ့အယူဝါဒအဲ့ဒီအယူဝါဒကိုပြောင်းလဲပြီးတော့ကိုယ်ွယ်ရတဲ့အခါကဏ္ဍကြတော့အဲ့ဒီမှာစိတ်ထဲမှာဘုဘွားမိဘအစင်လာအစင်ဆက်ကိုယ်ွယ်စိကတ်ခဲ့တဲ့ဘာသာတာသနာကိုစွန့်ပြရတော့မယ်ဆိုတဲ့ခက္ကလာကြတော့အဲ့ဒီမှာပူဆွေးတောကကြီးဖြစ်ရတာ။ဒါကြောင့်မို့ဒီတောကတရားတွေယတနာတရား၅ပါးတစ်ပါးပါးနဲ့ကြုံတွေ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတောကတရားတွေမကြုံရဘူးလား။ဒီတောကတရားတွေပူဆွေးမှုတွေအဲ့လိုတောကတွေဖြစ်စည်းလာပြီဆိုရင်စိတ်တွေချမ်းသာသလားဆင်းရဲသလား။အဲ့ဒီတောကတွေကလွန်မြောက်ခြင်းလားမလွန်မြောက်ခြင်းဘူးလားအဲ့ဒီတောကတွေကလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့တောကပရိဒေဝနံတမတိကမာယမင်းတို့ဒီတောကတွေကလွန်မြောက်ခြင်းတယ်ဆိုရင်တဲ့ဧကယနမေကဒီတတိပဌံလန်တလန်းမေရှိတယ်ဒီတတိပဌံတရားအတိုင်းကျင့်ကြံပွားများအားထုတ်မေဆိုရင်ဒီအပူတော့ကရီအားလုံးလွန်မြောက်သွားနိုင်တယ်။ဗါရီလွန်မြောက်သွားနိုင်တာလေ။ကဲဒီတော့ဒီတော့ကတရားတွေဆိုတာလည်းပဲဘာကြောင့်ဖြစ်ပေါ်လာတာလဲလို့မေးရင်နောက်တစ်မျိုးရှိသေးတယ်မြတ်စွာဘုရားကဟောတာလား။ပိယတော်ဆံရတ္တိတော့ကောတဲ့။ပိယတော်တဲ့ချစ်ခင်မြတ်နိုးခြင်းကြောင့်တော့ကောတော့ကဆိုတဲ့တရားသည်ဆံရတ္တိဖြစ်ပေါ်လာတယ်။ချစ်ခင်မြန်နိုးတဲ့စိတ်ကြောင့်တောကတွေဖြစ်တာတဲ့တယောက်ပေါ်မှာတယောက်စိုးရိမ်နေကြတယ်တယောက်သွားရင်တယောက်ကနောက်ကနေပြီးတော့ကြောက်ကြပူပင်နေတယ်ဆိုတာမုန်းလို့လားချစ်လို့လားချစ်လို့နော်သားသမီးတွေသွားတယ်ပြန်ရောက်ချိန်မရောက်လာလို့ရှိရင်မျှော်ရတယ်စိတ်ပူရတယ်ဒါချစ်လို့လားမုန်းလို့လား ဒီမှာခင်မောနေစနေမရီတဝုနဲ့တဝုတခါနဲ့တယောက်ပြန်ရောက်ချင်မရောက်လာလို့ရှိရင်ပူပင်ရတယ်အဲ့ဒါချစ်လို့ဒါကြောင့်မို့သောကဆိုတဲ့တရားတွေဟာလည်းပဲချစ်ခင်နှစ်သက်တဲ့အတွက်ကြောင့်မို့သောကဆိုတာတွေဖြစ်ရတယ်အဲ့ဒီသောကဆိုတဲ့တရားတွေမိမိတို့လွန်မြောက်ခြင်းနဲ့ဆိုရင်တဲ့မြတ်စွာဘုရားကအိက္ခယနာမေကတိတိပဋ္ဌာန်တရားကိုပဲကျင့်ပွားတယ်ဘုန်းကြီးမနဲ့ကတိတိပဋ္ဌာန်တရားကျင့်စ ဒီတုတ်တန်ကြီးဟာအစာပိုင်းမှာအကျိုးတရားတွေဟောတယ်လို့ပြောခဲ့တယ်။အစာပိုင်းမှာပါတရားတွေလဲအလဲပိုင်းကြတော့ကျင့်စဉ်တွေဟောတယ်။အဆုံးပိုင်းကြတော့အချိန်ကာလတွေပိုင်းခြားသတ်မှတ်ပြီးတော့ဟောကြပြီးတယ်။ဘယ်တရားမှမှအချိန်ကာလပိုင်းခြားသတ်မှတ်ပြီးတော့မြတ်စွာဘုရားမဟောခဲ့ဘူး။ဒီတတိပဋ္ဌာန်တရားမှာတော့ဖြင့်အချိန်ကိုင်းခြားပြီးတော့သတ်မှတ်ပြီးတော့ကိုမြတ်စွာဘုရားဟောခဲ့တယ်။အ ဒီတတိပဋ္ဌာန်တရားဆိုတာကာယဝေဒနာစိတ်ဓာတ်ဓမ္မဘယ်နှပါးလဲ၄ပါးနော်အဲ့ဒီ၄ပါးတွေကကာယ ानु ပတ္တနာတတိပဋ္ဌာန်ဆိုတဲ့ကိုယ်မူရာကိုယ်မူရာရှုတယ်ဆိုတာထိုင်နေလို့ရှုရင်လည်းပဲဘာမူရာရှုတာလဲရက်တယ်လို့ရှုတာလည်းဘာမူရာရှုတာလဲသွားနေတဲ့ခါမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသွားတယ်လို့ရှုတာလည်းဘာမူရာလဲအိယာဘောကိုမိမိလဲလျောင်းပြီးတော့အိတ်နေတဲ့အမူအရာလေးကိုအိတ်တယ်အိတ်တယ်ရှုတာလဲဘာအမူအရာလဲအဲ့ဒီကိုအမူအရာရှုတာဟုသမျှဘာနုပတနာလဲဟေးကာယနုပတနာကိုွေးတယ်ဆန့်တယ်လို့ရှုတာဘာအမူအရာလဲကိုအမူအရာရှုရင်ဘာနုပတနာလဲကဲထိုင်နေထားတယ်လို့ရှုရင်ဘာအမူအရာရှုတာလဲဘာနုပတနာလဲဟိုဘက်ဒီဘက်ပြောင်းလဲကလှည့်တဲ့ကပြောင်းရင်ပြောင်းတယ်လှည့်ရင်လှည့်တယ်လို့ရှိတာဘာအမူအရာလဲကိုအမူအရာဆိုတော့ဘာနုပတနာလဲဟောဖောင်းနဲ့ပိန်နေလို့ရှိနေတာဘာအမူအရာလဲကိုအမူအရာဆိုတော့ဘာနုပတနာလဲကာယနုပတနာအဲ့တော့ဒီကာယနုပတနာနီးနေဘုန်းကြီးတို့အခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကထင်ရှားတဲ့အမြဲတမ်းလေးရှိတယ်ထင်တယ်ထင်ရှားဝင်လေထွက်လေအမြဲတမ်းမရှိဘူးလားဝင်လေဝင်လာရင်ဝမ်းပိုက်ကလေးပါဖြစ်သွားတယ်ထွက်လေထွက်သွားရင်ပါဖြစ်သွားတယ်ဝင်လေထွက်လေရှိနေသည်များဖောင်းမှုပိန်မှုမရှိဘူးလားရှိပါဘူးဖောင်းမှုပိန်မှုရှိနေတော့အခုဖောင်းနေပိန်နေလို့ရှူတာမရှိပဲရှူတာလားရှိလို့ရှူတာလားမထင်ရှားပဲရှူတာလားထင်ရှားလို့ရှူတာလားထင်ရှားလို့ရှူတာယထပကတံဝိပဿနာပြီးနိဝေသောဟောတိလို့မြတ်စွာဘုရားဟောတာထင်ရှားတဲ့အစဉ်တိုင်းအကျဉ်းအမူအရာကထင်ရှားတယ်ထင်ရှားတဲ့ထူးထူးအမူအရာကိုရှုပါလို့ဆိုတာလေအဲ့တော့ဘာအမူအရာကထင်ရှားလဲဝင်လေထွက်လေကထင်ရှားနေရင်ဝင်လေထွက်လေကိုရှုပါဒီဖောင်းမှုပိန်မှုလေးကထင်ရှားရင်ဖောင်းမှုပိန်မှုလေးကိုရှုပါဒီတော့ဝင်လေထွက်လေနဲ့ဖောင်းမှုပိန်မှုဟာတခြားစီလားဆိုတော့တစ်ဆက်သေးပါဟုတ်တယ်မို့လားတခြားလေးရှုကြည့်လေလေးကိုရှုသွင်းကြည့်ရင်လေလေးဝင်လာတာနဲ့ဝမ်းပိုက်ကတင်းပြီးဖောင်းကန်တာလေလေထွက်သွားတာနဲ့ဝမ်းမိတ်လေးရွကြသွားတယ်ဆိုတော့ဝင်လေထွက်လေကိုလည်းအာနာပါနာနဲ့တစ်ဆက်သေးပဲဟုတ်တယ်မို့လားတစ်ဆက်သေးပဲအာနာပါနာနဲ့တစ်ဆက်သေးပဲဝင်လေထွက်လေရှုတာကိုပြောတာကအာနာပါနာလို့ပြောတယ်ဟုတ်တယ်မို့လားအခုဖောင်းနာပိန်နာကိုလည်းပဲဒီမှာဝင်လေထွက်လေနဲ့တစ်ဆက်သေးဖြစ်တဲ့အတွက်အာနာပါနာနဲ့သွားပြီးတော့အကျုံသွားပြီးတော့တွင်းယူလို့မရဘူးလားရတယ်အဲ့လိုတွင်းယူလို့လည်းရတယ်သို့တော့ဘုန်းကြီးတို့တည်တည်ချာချာဒီဖောင်းမှုပိန်မှုလေးကိုရှုပြီဆိုရင်အထက်ကဝင်လေထွက်လေနဲ့ကိုလုံးဝကင်းပြီးတော့ဘုန်းကြီးတို့ဒီမှာတင်းလာတဲ့သဘောနဲ့ယောသွားတဲ့သဘောဒါပဲသိတော့တယ်အဲ့ဒါကိုဝါယောတဲ့ခြုံမျိုးလေးကကုသိတရာဝါယောလို့ခေါ်တယ်ဘာဝါယောတယ်လဲဝါယောတဲ့ခြုံမျိုးရှိတယ်ဘယ်နှမျိုးရှိလဲခြုံမျိုးရှိတယ်နော်ဥဒင်္ဂမဝါယောတဲ့အတောကမဝါယောတဲ့အတ္တတပတ္တတဝါယောတဲ့အင်္ဂမင်္ဂနုတာရိနာဝါယောတဲ့ကုသိတယဝါယောတဲ့ဒီမှာဝါယောဓာတ်တွေအမျိုးမျိုးအဲ့ဒီဝါယောဓာတ်အမျိုးမျိုးတွေကနေပြီးတော့ကုသိတယဝါယောဆိုတာဝမ်းပိုက်အတွင်းမှာရှိတဲ့လေဓာတ်ဗာထဲမှာရှိတဲ့လေဓာတ်လေအေးဝမ်းပိုက်အတွင်းမှာရှိတဲ့လေဓာတ်ကလေးကိုသူ့အသူတင်းလာတာလေးကိုတင်းတယ်လို့ရှုလိုက်တာရော့သွားတာလေးကိုရော့တယ်လို့ပိန်တယ်လို့ရှုလိုက်တာအဲ့ဒီတင်းမှုဖောင်းမှုပိန်မှုတင်းမှုရောမှုလေးကလည်းပဲဝင်လေထွက်လေကင်းလို့ရပါမလား ဝင်လေထွက်လေကအကြောင်းပဲဖောင်းမှုပိန်မှုကအကျိုးပဲဟုတ်တယ်မို့လားဝင်လေထွက်လေကအကြောင်းပဲဖောင်းမှုပိန်မှုကအကျိုးပဲအဲ့ဒီမှာသူ့အတူတင်းလာတဲ့သဘောရော့သွားတဲ့သဘောဒီသဘောလေးကိုရှုနေတယ်ယောဂီကရှုနေတဲ့ကတင်းလာတဲ့သဘောလေးပေါ်မှာပဲရှုစိတ်ကလေးရောက်နေတယ်ရော့ချသွားရင်ပိန်သွားတဲ့သဘောလေးမှာပဲစိတ်ကရောက်နေတယ်အဲ့လိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးပေါ်မှာစိတ်ရောက်နေတဲ့အချိန်မှာတခြားစိတ်ကြားစိတ်ဝင်နိုင်သေးရလားမဝင်နိုင်တော့ဘူးဆိုရင်စိုးစိုးကပြောတဲ့တောကဆိုတာလေးရောမလုံမြောက်နိုင်ဘူးလားဘာတော့ကမှမဝင်နိုင်တော့အဲ့တော့တော့ကတွေလုံမြောက်ခြင်းနဲ့ဆိုရင်မိမိရှုမှတ်ရမယ်အာယုံပေါ်မှာရှုစိတ်ကလေးငဲနေအောင်ကြိုးစားဖို့မလိုဘူးလားကြိုးစားဖို့လိုတယ်အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးငဲတည်နေပြီဆိုရင်တာအတွက်တမိအတွက်ခင်မုန်းအတွက်ဇနီးအတွက်စတဲ့အဲ့ဒီပုံမှာအဲ့ဒီအတွေးတွေအဲ့ဒီစိတ်ကူးတွေဝင်လို့ရပါမလားညာမဝင်နိုင်တော့ဘူးဆိုရင်အဲ့ဒီအပူတော့ကတွေမလွတ်မြောက်ဘူးလားဟဲ့ဒီတော့ကမှတစင်ပြိဒေဝဆိုတာဖြစ်တာတော့ကတွေအာကြီးပြီဆိုတဲ့ပုဂ္ဂိုလ်ကြတော့မျက်ရည်တွေပါတခါလေးယူစည်းပြီးတော့ကြာလာပြိဒေဝဆိုတဲ့ပူဆွေးမှုတွေငိုကြွေးမှုတွေဖြစ်လာအဲ့ဒီငိုကြွေးမှုဟာလည်းပဲပြဒနာတရား၅ပါးတပါးပါးကြောင့်ဖြစ်တာတော့ကနဲ့ပြိဒေဝနဲ့အတူတူပဲဟုတ်တယ်မို့လားအဲ့ဒီတော့ကံနဲ့ပရိဒီဝအတူတူပဲဆိုတော့ဒီတော့ကံပရိဒီဝတွေဟာလူတွေမှာပဲဖြစ်နေတာလားသာသနာဝန်ထမ်းယဟန်တွေမှာရောမဖြစ်ကြဘူးလားဖြစ်တာပေါ့ဘုန်းကြီးတွေလည်းဖြစ်တာပဲဘုန်းကြီးတို့လည်းပဲဒီမှာတရားဟောနေရင်တခါလေကိုယ့်အကူရန်ကုန်ပြန်ရောက်နေတာရိတ်တာမှာအဆင်မပြေပါမလားအဲ့ဒီမှာဘုန်းကြီးတို့ဒါနတွေဆောင်ရွက်နေတာတွေကိုအားလုံးအဆင်မပြေပါမလားဆိုတာဘုန်းကြီးလွန်ခဲ့တဲ့2009လုံးကဟိုဘက်ကတန်တိတ္တစာဆိုတဲ့တရားရိပ်တာပေါ့အဲ့ဒီတန်တိတ္တစာဆိုတဲ့တရားရိပ်တာကိုသူတို့ပြင်ညာတယ်ဘုန်းကြီးကိုတင်းညာရဲ့ကြီးကိုပြင်တယ်ဘုန်းကြီးကအဲ့ဒီရဲ့ကြီးကိုမလိုက်ပြရစေနဲ့ပြင်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကပြောတယ်ဘုန်းကြီးစီမှာယောဂီထောင်ကျော်ကိုစောင့်ရှောက်နေရတာဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်တွေကိုတရားဟောပေးနေတာဖြစ်တဲ့အတွက်မလိုက်ပြရစေနဲ့မဟုတ်ပါဘူးဗျာရက်ကလည်းဒီရက်သေးပဲဒီရက်ကလေးကိုပဲရတာပါဟိုရက်ကပဲပုဂ္ဂိုလ်ပဲပုဂ္ဂိုလ်ရက်တွေတန်းနေလို့ပါဖုရားဆိုတော့ဒါနဲ့တရားဓမ္မတွေအာနာပြီးတော့ဘုန်းကြီးလိုက်လာတယ်လိုက်လာပြီးတော့ဘုန်းကြီးကိုယ်တိုင်လည်းပဲဒီသောကပိဋိဝါတွေငင်းချောင်းတွေလွန်မြောက်ချောင်းတွေဟောနေတယ်ပလင်မောကခွန်ရင်နဲ့ဘုန်းကြီးကပြောတယ်ခမားတို့သာသူကဟောနေတယ်သူကိုယ်တိုင်သောကတွေဖြစ်နေတယ်ဆိုတော့အဲ့ဒီမှာယောဂီတွေကကြီးတယ်ဘာလို့ရှင်ဘုရားသောကဖြစ်တာလဲဆိုတော့ဘုန်းကြီးကလို့ဘုန်းကြီးရိတ်တာမှာနွေရာသီလည်းဖြစ်တယ်ယောဂီကတထောင်ကျော်အဲဒီမှာယောဂီတထောင်ကျော်ဘုန်းကြီးရိတ်တာအတွင်းမှာအဝီစီတွင်ရေဟာ၅တွင်းရှိပါတယ်အဲဒီနဲ့၅တွင်းနဲ့မှုတ်လို့လည်းပဲဒီယောဂီတထောင်ကျော်ကိုမလောက်ပါဘူးရေကအဲတော့ရေကားတွေဟာတရက်တရက်ကိုရေစီကား၁၂စီးလောက်တွင်းယူရပါတယ်အဲဒါမှယောဂီဟာလုံလောက်ပါတယ်ရေတွေပါကြီး၃ဆွဲကိုအဲဒီလိုဆိုတော့ဘုန်းကြီးကယောဂီတွေရေမအဆင်ပြေပါမလားအဲဆွန်ကွန်ရောဝေယဝဆလုတ်တဲ့ပုဂ္ဂိုလ်တွေကဂယုမစိုက်ပါမလားဘုန်းကြီးမအဲ့ဒီအပူတွေပူးနေရတာဒါကြောင့်မို့လူတွေမှားတာအပူရှိတာလားဆိုတော့ဘုန်းကြီးတွေမှလည်းအပူတော့ကတွေမရှိဘူးလားရှေးတုန်းကပုံပြင်လေးတစ်ခုဘုန်းကြီးအပူနဲ့လူအပူဆိုတဲ့အဲ့ဒီပုံပြင်လေးတစ်ခုဘုန်းကြီးဖတ်ဖူးတယ်တွောရွာတရွာမှာတဲ့တွောရွာတရွာမှာဘုန်းတော်ကြီးတစ်ပါးကကျောင်းထိုင်နေတော့ကျောင်းကြီးတွေကရှေးကျောင်းကြီးတွေဆိုတော့ဘုန်းကြီးတို့ကြားဘူးကြမှာပါရှေးတုန်းကကျောင်းကြီးတွေဟာတိုင်ပေါင်းဗနရာရှိတယ်ဆိုတော့ကျောင်းကြီးတွေကြားဘူးကြရလားအဲ့ဒီလိုတန်ကြီးတွေနဲ့ကျောင်းကြီးတွေဟာတစ်သားကျောင်းကြီးတွေအဆောင်ဆောင်တွေတွဲထားတာအဲ့ဒီလိုတွဲထားသလိုဘုန်းကြီးတို့ကိုယ်စဉ်ငယ်စဉ်ကလည်းပဲဘုန်းကြီးတို့ကျောင်းကြီးဟာအဆောင်ကြီး၄ဆောင်တွဲပြီးဆောက်ထားတာအဲ့လိုဆောက်ထားတာဆိုတော့အဲ့ဒီပုံပြင်နေရဟာနဲ့တွားပြီးတထန်တဲကြအဲ့ဒီပုံပြင်နေမှာကျောင်းကအဆောင်ဆောင်တွေတွဲထားတဲ့အခါကျတော့မိုးရွာတော့မိုးတွေကယိုးမိုးယူတော့ဘုန်းကြီးကခေါင်းမူးချုံပြီးအိတ်နေရကွေးနေရမှာမကွေးရရေထခံရအဲ့ဒီလိုရေထတာခံရတဲ့အခါကျတော့ကျောင်းတကာအိမ်သွားတယ်ကျောင်းတကာအိမ်သွားပြီးတော့တကာကြီးကျောင်းမိုးမလုံဘူးပေါ့မိုးလေးပါလေးပြင်ပြီးတော့မိုးပေးပါဦးကျောင်းတကာကလည်းတင်ပါဗျာဒီပြီးတော့မွေးမိုးလေဝတာကောင်းလို့ဆံရည်စပားတွေပေါများတဲ့အခါအစဉ်ပြေတဲ့အခါမူးပေးပါမယ်ဖုရားလျှောက်တယ်။အဲ့ဒီလိုနဲ့ကျောင်းတကာလည်းလျှောက်ပြီးပြီးပြန်။သူကလည်းပဲဆံရည်စပားကသူ့မှလည်းပြည့်ပြည့်စုံစုံမဖြစ်တဲ့အခါကျတော့မမိုးနိုင်ဘူး။ Now the car Molly New Labia, Pony a Yau Labia, the guy Johnny Pin Beva, Molly Pin Beva Umbo. Any loan, the guy you see, the guy you and a Pony Lama with John. Pony Lama with the guy you and a Johnny. Hello, Johnny, the needle, Moa New Lada down. Moa New Lada, ha, Pony and Muro Yaro Mammy. The guy see, the guy laying out with John and Pim Beva. Matuva, Ugua, the Manaduka. ยะฮั้นบวชอ่ะตะคาเนี่ยโมลีอี้เนี่ยติงงานนี้ฉုံบีกล้วยเนี่ยมากุงงากล้วยกูไม่เนี่ยยีถะคันเนี่ยเออบาเว้ဖြစ်ဖြစ်သေးတာပဲကောင်းတယ်กว่าငါတော့ตั้วတော့မယ်ဆိုပြီးတော့ติงงานนี้កောင်းမှုฉုံပြီးဘုန်းကြီးလည်းထွက်သွားတယ်เจ้าอ่ะနေဘုန်းကြီးလို့ပဲဟိုကเจ้าတကာလည်းဟောမိုးဟာညိုးလာပြီယူတော့မှာဘုန်းကြီးတော့လာတော့မှာဘုန်းကြီးလာရင်တော့ဘုန်းကြီးကចောင်းပြင်ခိုင်းတော့မှာဘာမှဘုန်းကြီးကလိုက် ာပြောနေတယ်ဒီမှာလည်းပဲမလုံနိုင်အဲ့တော့မလုံနိုင်တော့ငါလည်းတည်တာပဲကောင်းတယ်ဆိုပြီးတကားလည်းပစိုးလေးတကားလည်းပခုံးမော်တင်ပြီးထွက်သွားတာမောင်ကြီးမဲမဲဘုန်းကြီးတို့အညာရိသမှာဒီဆန်ကြိတ်ကြတယ်ဆိုရင်စပားတွေလှဲပေါ်တင်ပြီးတော့ဆန်ကြိတ်ထွက်ကြတယ်လीဆန်စစ်ရှိတဲ့နေရာအဲ့လိုဆန်ကြိတ်ထွက်တဲ့အခါမှာညအခါမှာထွက်တယ်အလုံးမပြတ်အောင်ညနေနေဝင်ကြီးတွေရောမိုးလေးချုပ်ပြီးဆိုရင်အဲ့ဒီမှာဆန်ကြိတ်ကြမဲ့ပုဂ္ဂိုလ်တွေနှစ်ဦးသုံးဦးငါးဦးစသည်စုပြီးတော့ထွက်သွားကြပြီးတော့အဲ့ဒီမှာဆန်စစ်ရှိတဲ့နေရာသွားကြိတ်ကြကြိတ်ပြီးမနေ့လင်းနံနဲ့ပြန်လာကြအဲ့ဒီလိုကိုအဲ့တော့ဆန်ကြိတ်ကြမဲ့ပုဂ္ဂိုလ်တွေကလည်းပဲစုပြီးတော့လှဲလေးလေးငါးစီအဲ့ဒီမှာလေးငါးဦးစုပြီးတော့ကဲဆန်ကြိတ်သွားကြရအောင်ဟေးစုပြီးတော့မှုန်းနေမဲမဲအဲ့ဒီမှာလှဲလေးတွေနဲ့ထွက်လာတာထွက်လာတဲ့အခါကျတော့ရှေ့မှာမဲမဲကြီးတွေစင်စင်ကြီးတွေအိတ်နေတာတွေ့တော့နွားတွေကဘလို့မှမောင်းလို့မရတော့ရှူရှူဆိုပြီးနောက်လန်းနေတာနောက်ပဲတွန့်အဲ့ဒါနဲ့ဒီခါလေးလေးသမားဘာဖြစ်တယ်မသိဘူးဟေးအော်တာပေါ့ရှေ့ဆုံးကပုဂ္ဂိုလ်ကရှေ့ဆုံးကပုဂ္ဂိုလ်ကဒီခါလေးလဲရှေ့ကနန်းရံမှာထိုးထားတဲ့ဓာတ်ကင်ပြီးတော့မတ်တရပြီးတော့လဲဘဝကနေကြိလိုက်တော့ရှေ့မှာမဲမဲကြီးတွေဖြစ်နေတာဘာမှလည်းမသိဘူးမသိပေမဲ့လူလည်းပဲသူလည်းကြောက်ကြောက်ရွံ့နေအော်မှပဲဆိုဟေးရှေ့ကဘာတွေတုံးဟာဆိုအော်တာပေါ့ဘာတွေတုံးကွာလို့အော်လိုက်တဲ့ခါကျတော့အဲ့ဒီမှာဖုန်းကြီးနဲ့တကငါတို့ဟေးလို့ဟာလူတွေပဲအဲ့ဒီချိန်မှာလူတွေပဲဆိုတော့ဖုန်းကြီးမှလည်းမသိဘူးလူမှလည်းမသိဘူးငါတို့ဟေးဘာလို့အိန္ဒိယကလည်းသေခြင်းလို့လားဆိုတော့သေခြင်းလို့กว่าသေခြင်းလို့กว่าလို့အော်ရောအော်တဲ့ခါကျတော့မှတခါရီဟနောက်ကလှဲပေါ်လူတွေကလည်းဆင်းလာလူတွေပဲဘာမှဖြစ်ပါနေရှိရလဲဆိုတော့လေနောက်ကလူတွေကလည်းလာကြတာပေါ့ကုဓာရီကင်စီကိုစီနဲ့ကင်ပြီးတော့တောဆိုတော့အဲ့ဒီမှလာကြလာတဲ့ခါကျတော့အဲ့ဒီမှသွားကြရှင်နှံရောက်တဲ့အခါကျတော့တေချာကြည့်လိုက်တော့ဘုန်းကြီးနဲ့ကျောင်းလကဖြစ်နေတယ်။ယောဟန်ဘုန်းကြီးနဲ့ကျောင်းလကဖြစ်တော့နေဆန်းမောင်ဘုန်းကြီးကဘာလို့တူတင်တာပြီးတော့ဒီလိုလောက်ရတာ။ဟာတေချင်လို့ကွာ။ဘာဖြစ်လို့တေချင်တာ။မိုးရီကရွာတော့မှာကွာ။မိုးရွာရင်မိုးကမလို့ဘူး။ငါရေခမ်းရမှာကောင်းကောင်းလေးဆောင်ခြုံပြီးမကွေးရဘူးပေါ့။အဲ့ဒါကြောင့်မို့ငါအဲ့ဒီမှာတေချင်လို့ကဲနေပါအောင်ဘုန်းကြီးကတေချင်တာတော့ဟုတ်ပြီ။ကျောင်းလကကရောပြောမနေပါနဲ့ကွာဘုန်းကြီးကမိုးညိုတယ်ငါးစီကြီးတဲ့လာမိုးလေးညိုတယ်ငါးစီကြီးတဲ့လာနေတယ်ပဲလူတွေစီပေါ်ကြီးကောင်းမှမသိမကောင်းမှမသိဘုန်းကြီးကသူပြစ်ရှင်တာပဲသူအဲဒါကြောင့်မို့ငါလည်းပဲကူသူလာမှမြင်သိတာနဲ့ငါလည်းကြိုပြီးတော့ငါလည်းသေချင်တာနဲ့ထွက်လာအဲဒီချက်မှနေအောင်ဆုံးနေကြတယ်ပေါ့အဲ့ဒါနဲ့ကဲကဲကဲဒီလိုဆိုရင်ဟိုကစံချိတ်သွားမဲ့ပုဂ္ဂိုလ်ကြီးကဘုန်းကြီးအပူနဲ့တကားအပူဘသူအပူကပူပူတည်းလဲဆိုတာသိရအောင်ဆိုပြီးတော့လဲပေါ်မှာသွားပြီးစပားတွေကိုလက်နဲ့ဆုပ်ယူလာတယ်။လက်နဲ့ဆုပ်ယူလာပြီးတော့တကားရဲ့ရင်ဘတ်ပေါ်နဲ့ဘုန်းကြီးရဲ့ရင်ဘတ်ပေါ်ကျဲလိုက်တယ်။ဘုန်းကြီးရင်ဘတ်ပေါ်ကျတဲ့စပားတွေကပေါက်ပေါက်တွေထပ်ပွင့်တယ်။အဲ့ဒါဘုန်းကြီးအပူကပူပူတယ်။အဲ့တော့မရှိဘူးပူရတာဘုန်းကြီးတွေကဘာမှအလုပ်ထွက်လုပ်လို့လည်းမရဘူး။လူတွေကမှကိုယ့်အကူထွက်ရှာလို့ရသေးတယ်။ဘုန်းကြီးကအဲ့ဒါရှာလို့ကမရတော့။ဒါကြောင့်မို့ဘုန်းကြီးပူကပူပူတယ်။ဒါမှမဟုတ်တောကတွေဆိုတာကလူတွေမှားတာရှိတာလားဆိုတော့ဘုန်းကြီးတွေရောမရှိဘူးလား။ရှိပါဘူး။အဲ့ဒီလိုတောကတရားတွေကြုံတွေ့လာမယ်။တောကကနေလွန်မြောက်ပြီးတော့ပရိဒီဝငိုကြွေးမှုထိအောင်ဖြစ်လာမယ်။ဆိုရင်အဲ့ဒီတောကငြိမ့်နိုင်တဲ့လွန်မြောက်နိုင်တဲ့တရားဧကယနာမေကတတိပဌံတရားပဲရှိတယ်။ဒီတဲ့ပဒံတရား၄ပါးကိုသာမိမိတို့မြတ်စွာဘုရားညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်။ပွားများမယ်အားထုတ်မယ်ဆိုရင်ဒီသောကတွေပရိဒီဝတွေမလွန်မြောက်နိုင်ဘူးလား။ဘုန်းကြီးတို့လွန်မြောက်ပုံလေးကို ဘုန်းကြီးရဲ့ကိုယ်တွေဖြစ်စဉ်လေးတစ်ခုပေါ့ဖြစ်စဉ်လေးတစ်ခုပေါ့တောကရဲ့ပရိဒီဝရဲ့အဲ့ဒီမှာတောကဆိုတာကစိုးရိမ်ပူဆွေးမှုတွေဘုန်းကြီးတို့အထက္ခဒဆရာဖွင့်ပြထားတာကအဲ့ဒီမှာအထက္ခဒဆရာဖွင့်ပြထားတာကဟိုအမတ်ကြီးနဲ့ဖွင့်ပြထားတယ်နောက်ပြီးတော့ပရိဒီဝနဲ့ပတ်သက်လို့ဆိုရင်ပတ္တစာရံနဲ့ဖွင့်ပြထားတယ်ဘုန်းကြီးကတော့ဒီမှာပစ္စုပ္ပန်ဝတ္ထုလေးကိုပြောမယ်ပစ္စုပ္ပန်ဝတ္ထုဆိုတာဒီကနေ့ဒီအချိန်မှာဘုန်းကြီးတို့ဒီလောကကြီးထဲမှာဖြစ်ပေါ်သွားတဲ့အကြောင်းထုတ်ပတ်တည်းလေးတစ်ခုပါအဲ့ဒီအကြောင်းထုတ်ပတ်တည်းလေးကဘုန်းကြီးမဟာစီသာသနာရိပ်သာကြီးမှာတရားပြနေစဉ်မှာတရားပြနေစဉ်မှာဖြစ်ပေါ်ခဲ့တယ်ဟိုဘုန်းကြီးတို့တောကကတော့ဖြင့်ဘယ်မှာဖြစ်တယ်လဲဆိုတော့တောကဖြစ်တာကဘုန်းကြီးတို့ရွှေဘုံမြို့မှာဘုန်းကြီးတို့ရွှေဘုံမြို့မှာဘုန်းကြီးကရွှေဘုံအမအဲ့တော့ရွှေဘုံမြို့မှာတစ်ချိန်လုံးကဒီနွေရာသီဘုန်းကြီးတို့တင်းညာရာသီမှာတင်းညာရဲ့ရေတပင်ပွဲကြီးကျင်းပတဲ့အချိန်မှာအကြီးအကျယ်ခန်းခန်းနန်းနန်းကားကြီးတွေပေါ်မှာအလှပြတွေအလှပတွေဆင်ပြီးတော့ဘုန်းကြီးတို့ရန်ကုန်မြို့မှာအဲ့ဒါတွေမရှိဘူးမန္တလေးတို့ဘုန်းကြီးတို့အထက်ညာမှာရှိပါတယ်အလှပြရင်ကြီးတွေနဲ့ကားကြီးတွေနှစ်ဆင်းသုံးဆင်းဆက်တာလေအဲ့လိုဆက်ပြီးတော့တခါလဲအကုန်လုံးအဲ့ဒီပေါ်မှာပြင်ဆင်ပြီးတော့ခန်းခန်းနန်းနန်းစတေကြီးတွေနဲ့ပြင်ဆင်ပြီးတော့အဆိုးတွေအကတွေနဲ့မီးမောင်းတွေစလိုက်တွေနဲ့နောက်ကမီးစစ်ကားကြီးတွေနဲ့အကုန်လုံးနောက်ကတွဲလိုက်တာအဲဒီလိုကိုပြင်ဆင်ထားပြီးတော့အထူးထူးဆန်းဆန်းဘုန်းကြီးတို့မန္တလေးဆိုရင်ငန်းရုပ်ကြီးနဲ့အဲတော့ဘုန်းကြီးတို့ရွှေဘုံကဘာလုပ်လဲဆိုတော့ငကားရုပ်ကြီးနဲ့အဲဒီမှာငကားရုပ်ကြီးနဲ့တခါလဲရေတပင်ကြီးကျင်းပပြီးတော့ဒီအဲ့ဒီရေတပင်မှာဒီအလှပြရင်ထဲမှာဒီရင်ဟာအကောင်းဆုံးအထူးခြားဆုံးလုပ်နိုင်တယ်အဲ့တော့နဂါးကြီးရဲ့ဒီမှာကပြဖြေပြောနေတဲ့အချိန်မှာနဂါးကြီးရဲ့ပါဇတ်သေးကနေပြီးတော့မိကိုလုံးကြီးတွေမိတော့ကြီးတွေထွက်နေတဲ့ပုံစံတွေလုပ်တယ်။အဲ့ဒီလိုလုပ်ပြီးတော့တခါလဲမြို့ကိုလှက်ပတ်တာ။အဲ့ဒီလှက်ပတ်တဲ့အချိန်ဘုန်းကြီးတို့ရှင်ဘုံမြို့ဆိုတာလမ်းဘယ်ကောင်းမလဲဂျိုင်းခွက်ကြီးတဲ့။အဲ့လိုဂျိုင်းခွက်ကြီးတဲ့ဆိုတော့အဲ့ဒီမှာကားပေါ်မှာဒီနဂါးရဲ့ပါဇတ်သေးကနေပြီးတော့ထွက်ဖို့ဆိုတာမိကိုတွေထွက်ဖို့ဆိုတာဒီဓာတ်စီကိုပါဇက်နဲ့ငုံပြီးတော့မှရှေ့ကဖျောင်းတိုင်ကင်ပြီးတော့ဖျောင်းတိုင်ကိုဒီဖျောင်းတိုင်မီးစီကိုဖြတ်ပြီးမှုတ်ထွားအဲ့လိုမှုတ်လိုက်တဲ့အခါမှာတခါလေမီးကိုလုံးကြီးထွက်သွားလိုက်မီးထောက်တွေထွက်သွားလိုက်အဲ့ဒီလိုထွက်သွားအဲ့လိုလောရတာဆိုတော့ဒီမှာဓာတ်စီပလင်းနဲ့နှစ်ယောက်ပေါ့အဲ့ဒီလေးကနေပြီးလောရအဲ့လိုလောကြတဲ့အခါကလည်းမှာဓာတ်စီပလင်းကနေပြီးတော့ပါဇက်ငုံပြီးတော့ပြန်ချအဲ့တော့ချပြီးတော့ဒီမှာမီးထောက်နဲ့လွတ်တဲ့အခါမှာကားကလည်းဆောက်ဒီဓာတ်စီပလင်းကင်တဲ့ပုဂ္ဂိုလ်ကလည်းပဲပိုင်ပိုင်နိုင်နိုင်ကင်မထားနိုင်တော့အဲ့ဒီမှာကားဆောင်လို့ကားလဲဆောင်လိုက်ရောလူကဟန်ပြက်ပြီးတော့ရင်းရံပြီးလဲသွားတယ်ဓာတ်စီပလင်းမှာလဲသွားအဲ့ဒီမှာမီးတိုင်ကနေလွတ်ကြပြီးတော့အကုန်လုံးမီးတွေလောင်လာအဲ့ဒီကနေပြီးတော့ကားကနေလောင်လိုက်တာမြို့တဝက်နိဗ္ဗာန်ကျိုးသွားတာပဲအဲ့ဒီမှာမြို့ကြီးတဝက်နိဗ္ဗာန်ကျိုးပြီးတော့တခါလဲတထေကြီးဖြစ်တဲ့စက်ပိုင်တထေကြီးဘုန်းကြီးတို့ဟိုခေတ်ကဆိုတာဆန်ဆက်ပိုင်ဆိုတာတထေကြီးတွေပဲစီဆက်ပိုင်ဆိုတာတထေကြီးတွေပဲအဲ့ဒီဆန်ဆက်စီဆက်ပိုင်တဲ့တထေးကြီးဟာသူ့ရဲ့ဆန်ဆက်တွေလည်းဂုံစီဆက်တွေလည်းဂုံသူ့ရဲ့တိုက်တွေဘာတွေအကုန်လုံးဘာမှရှိတော့ဘာမှကိုမကြံတော့အဲ့ဒီမှာတားသမီးတွေကနေပြီးတော့အဖေကိုတခါနဲ့အတင်းဆွဲပြီးသူတို့ဟိုရှိခေတ်ကဂျစ်ကားပေါ့ဂျစ်ကားပေါ့ဆွဲတင်ပြီးအတင်းဆွဲထုတ်သွားအဲ့ဒီမှာပူဆွေးမှုတွေဖြစ်ပြီးတော့တခါလဲဘယ်လိုမှစိတ်တွေမထိန်နိုင်မသိမ့်နိုင်ဖြစ်တယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာမှာတရားပြနေစေအချိန်ပဲဖြစ်ပါလေဒီတထေးကြီးတွေဟာလည်းပဲဆရာတော်ဘုရားကြီးကိုကူးကွယ်စီကတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလေအကြောင်းတကာအကြောင်းမှတွေဖြစ်ပါလေအဲ့ဒါနဲ့သာသမီတွေကအဖေကိုတော့မဖြစ်တော့ဘူးဆရာတော်ကြီးထံသွားပို့မှပဲဆိုပြီးတော့အဲ့ဒီမှာမှစိတ်ခွန်မာစီရိတ်တာကိုသွားပို့ပါအဲ့ဒီမှာဆရာတော်ကြီးထံရောက်တဲ့အခါကလည်းကြတော့သူ့ဟာသူချိန်မနိုင်ခဲမရဖြစ်ပြီးတော့တပည့်တော်မနေ့ကတထေးကြီးဖြစ်ပေမဲ့ဒီကနေ့ငမွေးကြီးဖြစ်ပါပြီဘုရားဆိုပြီးတော့သူဟာဆရာတော်ဘုရားကြီးရှောက်ပြီးတော့ယူကျိုးမရတယ်ဖြစ်မထိန်နိုင်မသိနိုင်ဖြစ်အဲ့ဒီမှာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးက "तू စိတ်ထဲမှာခံစားနေရတာတွေကို तू ဟာ तू လွတ်ပေးထားတယ်"ငြိမ်သွားပြီ तू ပြောလို့ဆိုလို့ပြီးသွားပြီဆိုတဲ့အခါကျတော့မှတခါကြီးတခါကြီးတတိပဌံတရားတွေကိုတခါကြီးကိုယ်တိုင်အာထုတ်ခဲ့တယ်မို့လားဘယ်နည်းတိုင်နဲ့ဘယ်နလားတိုင်နဲ့အာထုတ်ခဲ့အာထုတ်တဲ့အာထုတ်ထားတဲ့တရားတွေကိုဘယ်နေရာသွားထားမှလဲဘယ်နေရာကိုအသုံးပြုမှလဲဒီအချိန်ဟာတခါကြီးဒီတတိပဌံတရားတွေအသုံးပြုဖို့အချိန်မဟုတ်လားလို့အဲ့ဒီမှာတတိပေးလိုက်တာမာစီဆရာတော်ဘုရားကြီးကအဲ့ဒီအချိန်လေးအဲ့ဒီလိုတတိပေးလိုက်တဲ့အခါကျတော့မှတခါကြီးကသူ့ရဲ့အနေထိုင်အမှုရာတွေပါအလုံးပြင်သွားပြီးတော့ဆရာတော်ကြီးရှိမှတခါလဲ ကိုကိုမမထားပြီးတော့မျက်စိမှိတ်ပြီးငြိမ့်သွားအဲ့ဒီမှာဆရာတော်ဘုရားကြီးကရှုမှတ်ပုံလေးကိုတစ်ခါထပ်ပြီးပြောတာကိုယ့်ရဲ့စိတ်ထဲမှာတတိယရင်တတိယတဲ့စိတ်အဲ့ဒီမှာတတိယတဲ့စိတ်လေးတွေကိုကိုအာယုန်ထဲမှာရောက်လာတဲ့စိတ်ကိုဖမ်းပြီးတော့ရှုရမယ်ဆိုပြီးတော့အဲ့ဒီမှာရှုခိုင်းဆရာတော်ဘုရားကြီးကိုယ်လိုက်ကလည်းသူရှိတဲ့တွေကထိုင်ပြီးတော့တတိပေးသူ့ကိုရှုခိုင်းအဲ့ဒီမှာရှုခိုင်းရင်းနဲ့ပဲအဲ့ဒီတတိပဋ္ဌာန်တရားတွေကိုရှုမှတ်ရင်တထိုင်အတွင်းမှာပဲအဲ့ဒီစက်ပိုင်းတထေကြီးဟာအပူတော့ကတွေလုံးဝလွန်မြောက်ပြီးတော့အဲ့ဒီမှာကြာကြာနာနာဆရာတော်ဘုရားကြီးကိုရှိခိုးပြီးတော့ဆရာတော်ဘုရားတပည့်တော်တပည့်တော်ရဲ့အပူတွေတပည့်တော်ရဲ့တော့ကတွေအခုတော့လုံးဝလွန်မြောက်သွားပါပြီ။ဘာမှမရှိတော့လေမရှိတော့အေးတာပေါ့ဗျာ။တပည့်တော်ဘာမှဒါတွေအတွက်တော့ကမဖြစ်တော့ပါဘူးဆိုပြီးတော့ဒါတကယ်ကိုလက်တွေ့တော့ကငြိမ်းတာ။ဘုန်းကြီးအင်္ဂလာမှာရောက်တော့ဒီအကျိုးတရားလေးကိုဘုန်းကြီးပြောပြတယ်ဒီအကြောင်းလေးကိုပြောတယ်ဒီအကြောင်းလေးပြောတဲ့အခါမှာဒီမိသားစုတွေကတားကြီးဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီမှာအင်္ဂလန်မှာရောက်တယ်အဲ့ဒီမှာတရားပွဲပြီးတဲ့အခါကျတော့မှအဲ့ဒီတကကြီးကဘုန်းကြီးစီကိုလာပြီးတော့အရှင်ဘုရားတဲ့တပည့်တော်ရှင်ဘုရားပါတဲ့သူကလာပြောတယ်အခုအရှင်ဘုရားဟောတဲ့အထက်မှာအဲ့ဒါတပည့်တော်ရဲ့အဖေပါဘုရားအခုဘုန်းကြီးပြောတာတွေရောမှန်လားဆိုတော့မှန်ပါလေဗျာတဲ့တပည့်တော်ကိုယ်တိုင်ဆရာတော်ဘုရားကြီးထံမှာသွားပြီးပို့ပြီးတော့အဲ့လိုတရားတွေဒီတတိပဋ္ဌာန်တရားကိုလက်တွေ့ဆရာတော်ဘုရားကြီးကလည်းရှေ့ကနေပြီးပြောပြတတိပေးအဲ့လိုပြောပြနာကြားရင်းနဲ့ပဲဒီအပူတော့ကတွေတခါလေငြိမ့်သွားတယ်ဆိုတာကိုတပည့်တော်တို့ကိုယ်တွေ့ပါဗျာဆိုတာအဲ့ဒီမှာတခါလေသူကိုယ်တိုင်ရှောက်ထမ်းပြီးတော့ပြပါတယ်ဒါကတော့ကတွေလွန်မြောက်ပုံလေးနောက်ပရိဒီဝဘာပါလိမ့်မလဲဒါလည်းပဲဘုန်းကြီးတို့ဒီမှာရှေ့ကမြတ်စွာဘုရားဟောထားတဲ့ဝတ္ထုကြောင့်ညီဘုန်းကြီးမပြောဘူးနော်ကိုယ်တိုင်တွေ့လာခဲ့တဲ့ကိုယ်တွေ့အဖြစ်ဖြစ်ကလေးတွေကိုပြောမှာအဲ့ဒီကိုယ်တွေ့အဖြစ်ဖြစ်ကလေးကဘုန်းကြီးမာစီသာသနာရေးတံမှာတရားပြနေစဉ်မှာအမျိုးသမီးအသက်40ကျော်လောက်ရှိတဲ့အမျိုးသမီးယောဂီတယောက်တရားဝင်มาအခုလို့နွေရသည်ပါအခုလို့နွေရသည်ပါအခုဆိုရင်မှမြန်မာနိုင်ငံမှာဆယ်တန်းဂဇက်တီများထွက်တောင်ထွက်နေပြီလားမသိတော့ပါအဲ့ဒီမှာဆယ်တန်းဂဇက်တီထွက်ပြီးတဲ့အချိန်မှာအဲ့ဒီဆယ်တန်းဂဇက်တွေထွက်ပြီးလို့တပတ်ကြော်ကြော်အချိန်လောက်မှဒီယောဂီရောက်လာပါတယ်။အဲ့ဒီအချိန်မှာဘုန်းကြီးတရားပြနေပါတယ်။အဲ့ဒီမှာဒီအမျိုးသမီးဟာရောက်လာတဲ့နေ့ကစပြီးတော့တရားထိုင်နေတဲ့အချိန်တိုင်းအချိန်တိုင်းဘယ်အချိန်ကိုပဲသတိတရားပြီးကြည့်လိုက်ကြည့်လိုက်မျက်ရည်တွေကျနေတယ်။အမြဲတမ်းမျက်ရည်တွေကျနေတာပြီးတယ်ဝါမျက်ရည်တောက်လောင်နေတာ။အဲ့တော့ဘုန်းကြီးကတရားလျှောက်ဖို့အချိန်ရောက်လို့လာလျှောက်ရင်လည်းပဲသူ့ကိုဘာမှဘာကြောင့်ဒီလိုငိုနေရတာလဲမမေးပါဘူး။မိမိရဲ့ဝမ်းနေစိတ်တွေဖြစ်ရင်ဝမ်းနေစိတ်လေးကိုရှုပါတတိယနေရင်တတိယတဲ့စိတ်ကိုရှုပါသူတတိယနေလို့ဒီမှာပူဆွေးနေတာလေအဲတော့ဒီတတိယတဲ့စိတ်လေးရှုလို့တတိမရမှုမရှိတော့ဘူးဆိုရင်ဒီဝမ်းနေမှုကပြတ်သွားမှာအဲဒါကြောင့်မို့တတိယရင်တတိယစိတ်လေးကိုစိတ်ကိုပဲပြန်ရှုပေးပါဝမ်းနေရင်ဝမ်းနေစိတ်လေးကိုရှုပေးပါကိုဖြစ်ပေါ်လာတဲ့အတိုင်းငိုခြင်းငိုခြင်းနာလေးတွေရှုပေးပါဆိုပြီးတော့သူ့ကိုရှုခိုင်းသွားတယ်အဲတော့တခြားအားတွေမရှုเสียမှာရှိလို့ရှိရင်ပင်နိုင်ကမ္မထမ်းဖြစ်တဲ့ဖောင်းမှုပေမှုအာယုံလေးကိုဆွဲဆွဲမြဲမြဲရှုပေးပါဆိုပြီးတော့အဲ့ဒါကိုပဲမနေနဲ့ရှုခိုင်းပြီးတော့ဈဉ္ညာလျှောက်တဲ့နေရာမှာဖြစ်စီရက်တဲ့နေရာမှာဖြစ်စီအိယာဘုံမှာဖြစ်စီအဲ့ဒါတွေကိုမလွတ်အောင်ဣရိယာပုတ်၄ပါးစလုံးမလွတ်အောင်သူ့ကိုတတိပေးပြီးတော့ရှုမှတ်ခိုင်းပါဒီယောဂီကလည်းပဲတကယ်ကိုယိုယိုသေးသေးပဲခိုင်းတဲ့အတိုင်းကိုရှုတယ်အဲ့ဒီလိုယိုယိုသေးသေးရှုမှတ်တဲ့အခါကလည်းကြတော့ရက်၃ဘတ်ကြော်ကြော်လောက်ရောက်တဲ့အခါသူမျက်ရည်တွေတိမ့်သွားပြီလုံးဝမျက်ရည်ကျတာမရှိတော့ယောဂီကိုကြည့်လိုက်တော့လေရှုမှတ်မှုဟာတခါနဲ့စိတ်စိတ်ဆက်ဆက်စိတ်စိတ်ကလေးပဲဘယ်နေရာမှသူမှတ်လွတ်တဲ့နေရာမရှိဘူးစွန်းစားနေတဲ့နေရာလေးကိုတော့ပြီးလေ့လာကြည့်လိုက်အဲ့ဒီမှာသူ့ရဲ့ဒီစွန်းတစွန်းပါးစပ်ထဲရောက်ဖို့ဟာကိုအကြာကြီးပဲအဲ့ဒီမှာရှုမှတ်မှုနဲ့ပဲဖုံးပေးနေတယ်အဲ့ဒီလောက်ထိအောင်ယောဂီပုဂ္ဂိုလ်ကအမှတ်တည်းစိတ်သူဟာဟန်လုံးနေတာလားတချို့ပုဂ္ဂိုလ်ကဟန်လုံးတာရှိတယ်တချို့ပုဂ္ဂိုလ်ကသွားရင်အမှတ်နဲ့ဆိုဟန်သွားသွားနေတာရှိတယ်မျိုးစုံရှိတယ်ဟန်သွားလဲရှိတယ်မန်သွားလဲရှိတယ်ညံသွားလဲရှိတယ်အကျံနဲ့သွားတဲ့ပုဂ္ဂိုလ်လေးရှိတယ်မျိုးစုံရှိတယ်အဲ့ဒီမှာ तू ဟာဟန်သွားသွားနေတာလားဆိုတာသိဖို့အတွက်ဘုန်းကြီးကဒီယောဂီအမှန်နဲ့လာတဲ့အခါမှာ तू ရဲ့တူယူစီကနေပြီးတော့ဘုန်းကြီးလာလာရင်ကနေအနန္တရောက်တဲ့အခါသူ့နာမည်ကိုဘုန်းကြီးပြောဆိုပြီးနာမည်ကိုခေါ်လိုက်တယ်ညာတော်အဖြစ်ဆရာဘုန်းကြီးကခေါ်တယ်ဆိုရင်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပြောဆိုလဲဦးကြည့်ပြီးအရှင်ဘုရားလို့ထူလိုက်ပါဒါပေမဲ့အဲ့ဒီယောဂီမထူဘူးအဲ့ဒီမှာဘုန်းကြီးကနာမည်ခေါ်လိုက်တယ်ဆိုရင်ပဲဖြည်းဖြည်းချင်းသူ့ရဲ့ခြေလမ်းလေးကိုဖြည်းဖြည်းချင်းလေးလမ်းပြီးတော့ခြေစုံရလိုက်တယ် ခြေစုံရပြီးပြီဆိုမှခန္ဓာကိုယ်လေးရှေ့ကိုညွှတ်လိုက်တယ်။ညွှတ်ပြီးပြီဆိုမှလက်ကလေးတစ်ဖက်ကိုအပေါ်တင်တယ်။နောက်တစ်ဖက်ကိုအပေါ်တင်တယ်လက်ဦးချီတယ်။ချီပြီးပြီဆိုမှခေါင်းလေးညွှတ်ပြီးတော့အရှင်ဘုရားဆိုတော့အဲ့ဒီယောဂီတတိပါဒလားမပါဘူးလား။အဲ့ဒီလောက်ကိုတတိမြဲတာ။အဲ့ဒီလောက်ကိုတတိမြဲနေပြီဆိုတော့သူ့ရဲ့တန်တန်မှာတခြားစိတ်တွေကြားစိတ်တွေဝင်စိတ်ရှိသေးရဲ့လား။အစိမ့်မှမဝင်တော့ဘူးဆိုတော့မှတ်စိတ်ကလေးကြီးတွေဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာတောကပရိဒီဝါရီရှိသေးရလားနော်လုံးဝမရှိတော့အဲ့ဒါနဲ့ဒီယောဂီကအမှတ်ကိုတေချာစူးစမ်းပြီးစိတ်စိတ်ဆက်ဆက်မှတ်ရေကလေး40လောက်ရတဲ့အခါကလာကြတော့သူတရားဉာဏ်စင်နားပါတယ်တရားဉာဏ်စင်နားပြီးတဲ့အခါ10ရက်လောက်နေပါတယ်ဆက်ပြီးအားထုတ်ပြီးတော့မှအကြောင်းအလျော်စွာမိမိရဲ့အိမ်မှုကိစ္စတွေလည်းရှိသေးတဲ့အတွက်ပြန်နေအဲ့ဒီပြန်တဲ့အခါပြန်ကန်ဒီမှာဘုန်းကြီးကိုကတော့နှုတ်ဆက်လာပြီးတော့နှုတ်ဆက်ပါတယ်အဲ့ဒီနှုတ်ဆက်တဲ့အချိန်မှာဘုန်းကြီးကမေးတယ်ယောဂီအဲ့ဒီကြာမှာဘုန်းကြီးကသူ့ကြောင်းကိုမေးတာပါယောဂီရောက်စားကဘာကြောင့်ငိုနေတာလဲဘာကြောင့်မျက်ရည်တွေချတာလဲဆိုတော့အဲ့ဒီယောဂီကဖြေပေးတယ်တပည့်တော်အကျွေးလာဆက်တာပါဖျားမေးတာနဲ့အဖြေနဲ့ဘယ်နဲ့လဲကန့်ညီရဲ့လားအကန့်ညီမေးတာကဘာကြောင့်မျက်ရည်ချတာလဲသူကအကျွေးလာဆက်တာပါတဲ့ဒါနဲ့ဘုန်းကြီးကပြန်မေးတယ်ဘာကြောင့်ဘုန်းကြီးမေးတာကဘာကြောင့်မျက်ရည်ကျတာလဲလို့မေးတာလေလို့မေးတော့ပြောတော့တင်ပါဗျာတဲ့အဲ့ဒါကိုဖြေမလို့ပါတဲ့တပည့်တော်မှာတဲ့သမီးလေးနှစ်ယောက်ရှိပါတယ်အကြီးများလားဆယ်တန်းဖြေထားပါတယ်အဲ့ဒီသမီးကြီးလေးဟာဆယ်တန်းဖြေပြီးတဲ့အချိန်မှာပဲဒီရိတ်တံမှာမာစီရိတ်တံမှာတရားအထုပ်ဖို့တငယ်ချင်းတွေနဲ့ညှိနှိုင်းပြီးတော့ယောဂီလုံကြီးယောဂီအင်းကြီးယောဂီတပည့်ကလေးတွေတောင်ချူထားပါတယ်အဲ့ဒီမှာဇေနန်းစာမွေးပြီးတဲ့အခါတငယ်ချင်းတွေနဲ့တရားအထုတ်သွားတော့မယ်ဆိုတဲ့အခါတပည့်တော်တို့မိသားစုဟာတဲ့ဗုဒ္ဓဘာသာဝင်ဖြစ်ပေမဲ့ဘာသာရေးနဲ့ကင်းပါလေဗျာသိပြီတော့ဘာသာရေးနဲ့ရင်းနှီးမှုမရှိပါဘူးတရားအထုတ်ဖို့ဝါသနာလည်းမရှိပါဘူးတရားတောင်မနာဘူးပါဘူးဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပါဒီလိုပဲနေပါလေဖာတိဘာသာဗုဒ္ဓဘာသာပေါ့အဲ့လိုနေတာတော့တရားအထုတ်တဲ့ပုဂ္ဂိုလ်မှာတပည့်တော်တို့ပတ်ဝန်းကျင်မှာတရားအထုတ်တဲ့ပုဂ္ဂိုလ်တယောက်စိတ်မနှံ့တာကိုတွေ့တဲ့အခါကျတော့ဘာကြောင့်လဲလို့ပြောတော့အဲ့ဒီပုဂ္ဂိုလ်တရားအထုလို့တရားယူယူတာလို့ပြောပါတယ်အဲ့ဒါနဲ့ပဲတပည့်တော်သမီးလေးယူမှဆိုးလို့တပည့်တော်တို့ခွင့်မပြုပါဘူးတကယ်တော့ယူတယ်ဆိုတာကိုယ့်အပူကိုယ်တော်ကကိုမထိန်နိုင်လို့ယူတာတရားကြောင့်ယူတာမဟုတ်ဘူးဘုန်းကြီးတို့ဒီမှာဘုန်းကြီးရိတ်တံမှာဘုန်းကြီးကနှစ်ပေါင်း30ကျော်ဘုန်းကြီးဥဆောင်ပြီးတရားပြတယ်အယူတယောက်မှမတွေ့ဘူးပါတရားအထုရင်ယူသွားတဲ့ပုဂ္ဂိုလ်ဘုန်းကြီးမတွေ့ဘူးပါဒါပေမဲ့လို့လေးလာတော့လေးလာရတယ်။ဒီလာတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့တချို့ကကိုယ့်ရဲ့နောက်ကျောင်းဖြစ်စဉ်တွေကိုအကုန်လုံးဖုံးပြထားပါတယ်။အဲ့လိုဖုံးပြထားလို့မသိဘဲနဲ့လက်ခံလိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကရောက်တယ်ဟာသူ့ပူတွေနဲ့သူစားလို့ရောဝင်ရလား။အဲ့လိုရောပျော်ရလား။အဲ့လည်းမပျော်ဘူးစားလို့လည်းမဝင်ဘူးဆိုတော့ကြာတော့မအိတ်တာကြာတော့မကြောက်ဘူးလား။တရားအားထုတ်လို့ကြောင်တာလားသူ့ဟာသူကြောင်တာလား။သူ့ဟာသူကြောင်တာဒါကိုရိတ်တာလာပို့တော့ရိတ်တာကကြောင်သွားတယ်ဆိုဖြစ်တာလူတွေကရိတ်တာထွက်လာကြောင်လာတယ်လို့ဖြစ်တာမဟုတ်ဘူးသူကသူကြောင်တာဒါပေမဲ့မိသားစုကသိပါတယ်မိသားစုကသိတယ်အခြားပုဂ္ဂိုလ်ကမသိဘူးအခြားပုဂ္ဂိုလ်ကတော့မြင်လိုက်တွေ့လိုက်တာဟုတ်ဒါကြောင့်အဲ့ဒါမျိုးကတရားအထုလို့မဟုတ်ပါဘူးတချို့ကပြောသေးတယ်ဟဲတရားအထုရင်အယူပြောက်တယ်ဆိုပြီးတော့လေတရားအထုရင်အယူပြောက်တာမရှိပါဘူးရှင်ဖျားတချို့ကလည်းတာရကလေးနဲ့ပတ္တစာရိဖျားနဲ့ပြောသေးတယ်တကယ်တော့ပတ္တစာရီဟာယူနေတုံးတရားနာတာမဟုတ်ပါဘူး။သူဟာတတိရှိမှမြတ်စွာဘုရားတရားဟောတာပါ။တတိလွတ်ကင်းနေတဲ့အချိန်မဟောပါဘူး။မြတ်စွာဘုရားကရှင်းနှမပတ္တစာရာဒီကိုလာခဲ့လို့ဘုရားရှင်ခေါ်လိုက်တယ်ဆိုရင်ပဲသူတတိရသွားတယ်။သူတတိရသွားတဲ့အခါသူ့ကိုယ်သူပြန်ပြီးသုံးသပ်လိုက်တဲ့အခါကျတော့အဝော့စာမရှိတာကိုတွေ့ရတော့အဲ့ဒီမှာပရိသတ်ကျမ်းမှာရှက်စိတ်ကြောက်စိတ်မပေါ်ဘူးလား။ရှင်းတယ်ကြောက်တယ်ဆိုတာယူနေတဲ့ပုဂ္ဂိုလ်တတိလွတ်ကင်းနေတဲ့ပုဂ္ဂိုလ်ပေါ်ပါမလားအဲ့ဒီမှာ तू မတ်တက်ရက်နေရာကနေကျုံကျုံလေးထိုင်ချတာအဲ့ဒီအချိန်မှာမှဘေးမှာရှိတယ်ဘုန်းကြီးတို့အိန္ဒိယဆိုတာကအပေါ်ယုံကြီးတွေခြုံထားတဲ့တပည့်ကြီးတွေအဲ့ဒီမှာအပေါ်ခြုံဆောင်ကြီးကိုအဲ့ဒီပတ္တစာရာကိုပြစ်ပေးလိုက်တာအဲ့ဒီအပေါ်ခြုံဆောင်ကြီးပြစ်ပေးလိုက်မှဒီအပေါ်ခြုံဆောင်ကြီးကိုပတ္တစာရာကတခါလေကိုကိုလုံသွားအောင်ရစ်ပန်ပြီးတော့မှမြတ်စွာဘုရားထံသွားပြီးမြတ်စွာဘုရားရှင်ရဲ့ခြေပမိုးနဲ့သူ့ရဲ့မျက်နှာနဲ့ပွတ်တန်ပြီးတော့ငိုကြွပြီးတော့ရင်ထဲမှာရှိသမျှဖွင့်ဟပြီးတော့လျှောက်တန်းလာ။အဲ့ဒီခါကျတော့မှမြတ်စွာဘုရားကအဲ့ဒီမှာသူ့ကိုတရားဟောတာ တတိလွတ်ကင်းနေတဲ့ပုဂ္ဂိုလ်ဟောလို့ဒီတရားတွေရောက်ပါမလားမရောက်နိုင်ပါဘူးဒါကြောင့်မို့ပဒါစရဟာတတိရှိနေတဲ့အချိန်မှာပါတတိလွတ်ကင်းနေတဲ့အချိန်ဟောလို့မရပါဘူးအဲ့ဒါနဲ့ဘုန်းကြီးကအဲ့ဒီယောဂီကသူ့ရဲ့ဒီသမီးလေးကိုဒီလိုအားတွေကိုမြင်ဘူးထားတဲ့အတွက်သူယူမှလည်းစိုးရိမ်လို့တရားဝင်တာကိုခွင့်မပြုခွင့်မပြုပေမဲ့သမီးကဇုတ်ဝင်မယ်ဆိုတဲ့အခါကျတော့မိသားစုတိုင်ပင်ပြီးတော့အဲ့ဒီမှာအထက်အညာဖျားဘူးခရီးစုပြီးထွက်ပါတယ်အဲ့ဒီမှာသမီးလေးကလည်းပြောနေတာတွေ့ရတော့သူတရားဝင်ဖို့တော့မေ့သွားပြီလို့အောက်မေ့မိပါတယ်တဲ့ဒါပေမဲ့ပြန်ရောက်ပြီးနောက်တရက်လေရောက်ရောအမေရိတ်သာသွားမယ်ဆိုပြီးပြောပြန်ရောအဲ့ဒါနဲ့တန်းရပြန်ရောအကြောင်းမျိုးမျိုးကြီးပြပြီးတန်းသမီးကလက်မခံအဲ့ဒါနဲ့သမီးရဲ့စာမွေးကစက်ထွက်ပြီးတဲ့အခါကျသမီးဝင်ပါအဲ့တော့မယုံသမီးမယုံတဲ့အတွက်ကြောင့်ဘုန်းကြီးတို့မာစီရိတ်တံမှာဟိတေတီဆိုတဲ့ဖွဲ့ရေးရှိပါတယ်။အဲ့ဒီဟိတေတီဖွဲ့ကဆင်းရဲနေကြွတင်ပြီးတော့လက်ခံပါတယ်။အဲ့ဒါနဲ့ဟိတေတီဖွဲ့ကိုသမီးလေးယုံကြည်အောင်ဆိုပြီးခေါ်သွားပြီးတော့အဲ့ဒီမှာသမီးလေးနာမည်နဲ့ဆင်းရဲပေးပါတယ်။အဲ့လိုဆင်းရဲပေးသွင်းပြီးတော့ထားတော့မှသမီးလေးယုံသွားတယ်။အဲ့ဒီမှာခေါ်လာ။အင်းပြန်ရောက်လို့ဒီမှာစံမွေးကစက်တီထွက်ခံလဲနီးလာပြီ။သူတို့တငယ်ချင်းတွေအားလည်းပဲရိတ်တာကနေပြီးတော့တရားတွေအားထုတ်ပြီးပြန်ရောက်ကုန်ကြပြီ။အဲ့ဒီကံမှာပြန်ရောက်တဲ့အခါကျတော့သူတငယ်ချင်းတွေနဲ့တွေ့ကျင်နေဆိုတော့လွတ်လိုက်ပါလေတဲ့အဲ့လိုတငယ်ချင်းတွေစီတွေ့ဖို့ကစက်ထွက်ဖို့လည်းပဲ၃-၄ရက်ပဲကြာတော့တာဆိုတော့အဲ့ဒီမှာတငယ်ချင်းတွေစီလွတ်လိုက်တဲ့အခါမှာဘုန်းကြီးတို့လိုင်းကားစီးပြီးသွားရတာဆိုတော့ဒီဘက်လိုင်းကားကနေမှတ်တိုင်ဆင်းဆင်းပြီးတော့တစ်ဖက်လိုင်းကားကိုဖြတ်ပြီးတော့ကားလမ်းကိုဖြတ်ပြီးတော့အသွားမှာကားအက်ဆီဒင့်ဖြစ်သွားကားတိုက်ခံလိုက်ရအဲ့ဒီမှာကားတိုက်ခံလိုက်ရတဲ့အခါပွဲချင်းပြီးကွယ်လွန်သွားတဲ့အခါမှာအဖေရောအမေရောဟာယူယုံမရဖြစ်ကြတယ်ဒီသမီးလေးတည်ရတာဟာသူတို့ကြောင့်လို့သူတို့စိတ်ထဲမှာဖြစ်နေတယ်တကယ်လို့သာသမီးလေးရဲ့ဆန္ဒအတိုင်းတရားရိပ်တာဝင်ပြီးတော့တရားဓမ္မတွေပွားများနေမယ်ဆိုရင်ငါတို့သမီးလေးဒီအဖြစ်မျိုးနဲ့ကြုံတွေ့ရမှာမဟုတ်ဘူးငါတို့ဝင်ခွင့်မပေးလို့သာဒီလိုဖြစ်ရတာဆိုတော့ငါတို့သမီးလေးဟာငါတို့ကြောင့်တည်ရတာပါလားဆိုပြီးယူယုံမရဖြစ်ကြအဲ့ဒီမှာယူယုံမရဖြစ်ပြီးတော့ပူဆွေးတော်ကားတွေဖြစ်အဲ့ဒီမှာသမီးလေးရဲ့ဇာမနာကိစ္စလေးဆောင်ရွက်ရသမီးလေးရဲ့ရဲလေပွင့်လေးကိစ္စလေးပြီးအဲ့လိုပြုတ်လုပြီးတဲ့အခါကျတော့ငါသမီးလေးရဲ့အကျွေးတော့ငါသွားဆက်မယ်အဲ့ဒီမှာကစက်ထွက်လာတဲ့အခါကျတော့သမီးလေးမှန်းတဲ့အတိုင်းသုံးပါးသာကိုတူးနဲ့ထွက်တယ်လို့ဆိုပါတယ်အဲ့ဒါနဲ့သမီးလေးကိုကိုပြောထားတဲ့ပေးထားတဲ့ဂရိအတိုင်းသမီးလေးမဝင်ရတဲ့အခါမှာငါသမီးရဲ့အကျွေးကိုတော့ပြင်ငါသွားဆက်မှာပဲဆိုပြီးတော့တပည့်တော်ရိတ်တာကိုလာဝင်တာပါဗျာရိတ်တာရောက်တဲ့အခါကျတော့လည်းပဲဆယ်တန်းကစက်တီထွက်ပြီးလို့အောင်တဲ့ကလေးတွေကရိတ်တံမှာလာပြီးတရားဝင်ရတဲ့အတွက်ကြောင့်မူသမီးအရွယ်လေးတွေတွေ့ရမြင်ရတဲ့အခါတပည့်တော်ဖြစ်မစီနိုင်အောင်မူပူဆွေးတော့ကားတွေဖြစ်ပြီးတော့ပြည်တွေဝမီးတွေတောက်လောင်နေပါလေတဲ့တပည့်တော်တရားတွေမှတ်လို့မရသမီးအကြောင်းလေးပဲစိတ်ထဲရောက်အဲဒီမှာအရှင်ဘုရားကတတိပေးပြီးတော့အဲဒီမှာဒီတရားပုံမှာအာယုံဆိုင်ဖို့တတိပေးတဲ့အခါမှာတရားကိုအာယုံဆိုင်ဆိုင်ဆိုင်ဆိုင်ပြီးရှုတဲ့အခါရှုမှတ်တဲ့အာယုံပုံမှာတပည့်တော်စိတ်လေးတွေခိုင်မြဲလာတဲ့အခါကျတော့သမီးကိုမေ့မိလာတယ်ဗျာနောက်ဆုံးတပည့်တော်ဟာတဲ့သမီးကိုတတိရအောင်မူကိုကိုတိုင်းတွေးယူတယ်။သမီးလေးရဲ့အကြောင်းတွေတွေးယူတယ်။သမီးလေးရဲ့ဖြစ်ခဲ့တဲ့အကြောင်းအရာတွေအကုန်လုံးတွေးတယ်။တွေးလို့မရဘူးဗျာ။တပည့်တော်ရဲ့ရှုမှတ်စရာခန္ဓာမှာပဲခွာမရတော့အောင်ကိုတည်ငြဲနေတယ်။တကယ်တရားကောင်းပြီဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုခွာမရတော့အောင်မြဲမှတရားကောင်းတာ။ခွာရနေသေးတယ်ဆိုရင်ကတော့တခြားစိတ်ကြားစိတ်တွေမဝင်ပေဘူးလား။ဟေးအခုလို့ခွာမရတော့အောင်တတိမြဲနေပြီဆိုရင်တခြားစိတ်ခြားစိတ်သားစိတ်သမီးစိတ်စီးပွားစိတ်တွေမဝင်နိုင်ဘူးလားဝင်လို့ကိုမရတော့ဘူးစမတ်စိတ်မြဲနေပြီဆိုရင်အဲ့တော့ဒီယောဂီကမှတ်စိတ်လေးမြဲနေတဲ့အခါသမီးကိုသူတွေးကြည့်တယ်တွေးလို့ကိုမရတော့အဲ့ဒီခါကျတော့ဒီအပူတော့ကတွေဝင်လို့ရသေးရဲ့လားအဲ့ဒီမှာအပူတော့ကတွေပြိတွေဝါတွေတခါတည်းငြိမ့်သွားဒါကြောင့်တပည့်တော်ဒီတတိပဋ္ဌာန်တရားအရှင်ဘုရားတို့ဟောနေတဲ့တတိပဋ္ဌာန်တရားဟာတကယ်လက်တွေ့တကယ်ရိုးရိုးတည်တည်ကျင့်ကြံအားထုတ်လို့ရှိရင်တကယ်တောကပရိဒီဝါတွေလွမြောက်တယ်ဆိုတာဟာတပည့်တော်ရဲ့ကိုယ်တွေပါဗျာတဲ့တခြားပုဂ္ဂိုလ်တွေပြောတဲ့စကားမဟုတ်ပါဘူးတပည့်တော်ကိုယ်တွေအခုတောကပရိဒီဝါတွေတပည့်တော်ငြိမ့်သွားပါပြီထားကြောင့်ဘုန်းကြီးတို့ယောဂီများကိုပြောလိုတာကမိမိတို့မှာတောကဖြစ်เสียအကြောင်းလေးတွေတခုခုများကြုံလာခဲ့လို့ရှိရင်မိမိတို့ဒီတတိပဋ္ဌာန်တရားလေးကိုသာသတိရပြီးတော့မိမိရဲ့ပေါ်ခိုက်ခန္ဓာမှာပေါ်လာသမျှအာယုန်လေးကိုတတိမလွတ်အောင်ဆိုလိုရင်းကတော့ဝင်လေထွက်လေကိုပဲရှူရှူဖောင်းမှုပိမှုလေးကိုပဲရှူရှူထိုင်တာထိတာလေးကိုပဲရှူရှူမိမိဒီပေါ်မှာအာယုံလေးစွဲမြဲစွာကပ်တည်နေအောင်ရှုမှတ်သွားမယ်ဆိုရင် ရှုမရအာယုံပေါ်မှာရှုစိတ်လေးမြဲနေတဲ့မြတ်ကာလအပူတော်ကရမငြိမ့်နိုင်ဘူးလားပရိဒီဝရရောမငြိမ့်နိုင်ဘူးလားဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟောကြားထားတဲ့ဒီတတိပဋ္ဌာန်တရားကသာရိုးရိုးသေးသေးကျင့်ပွားအားထုတ်မယ်ဆိုရင်အဲ့ဒီပူဆွေးမှုဆိုတဲ့တောကရလည်းလွန်မြောက်နိုင်တယ်ငိုကြွေးမှုဆိုတဲ့ပရိဒီဝရလည်းလွန်မြောက်နိုင်တယ်ဆိုတာကိုဒီတတိပဋ္ဌာန်တရားကိုမဟောခင်မှာဒီရနိုင်တဲ့အကျိုးတရားတွေကိုကြီးညာပြီးတော့ကြွေးကြော်ပြီးတော့ဟောတော်မူခဲ့တာအဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာကျေးဇူးရှင်မာဇီဆရာတော်ဖျားကြီးကဆောင်ပုံလေးပေးထားခဲ့တယ်ဒီဆောင်ပုံလေးဆူပြီးတော့ဒီကနေ့တရားသိညာရအောင်နော်ဘူးဆွေးမှုကို
ဘူးဆွေးမှုကို
လွန်မြောက်လို့ဘယ်လန်းစင်ကိုလိုက်ရမယ်ပူဆွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်ငိုကြွေးမှုကိုဆိုလိုက်ဆိုလိုက်ဘုန်းကြီးပဲချပြတော့အချိန်လေးတွေပြည့်သွားလို့ဘုန်းကြီးအချိန်လေးကိုခြုံလိုက်တာနော်ငိုကြွေးမှုကိုလွန်မြောက်လို့ဘယ်လန်းစင်ကိုလိုက်ရမယ်ဘယ်လန်းစင်ကိုလိုက်ရမယ
်
ငိုကြွေးမှုကို
င
ိုကြွေးမှုကိုလွန်မြောက်လို့
လွန်မြောက်လ
ို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန
်လမ်းစ
ဉ်ကိုလိုက်ရမယ်မိမိတို့ဒီပြဿနာတရား၅ပါးတပါးပါးနဲ့ကြုံတွေ့လို့တောကပရိဒီဝါရီများကြုံတွေ့လာပြီဆိုရင်ဘယ်လန်းစင်ကိုလိုက်ရမယ်ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းသာလိုက်နာပြီးလက်တွေ့ကြကြတကယ်ကျင့်သုံးအားထုတ်မယ်ဆိုရင်9မိနစ်လောက်ကျင့်နိုင်ရင်9မိနစ်ဒီအပူလေးမငြိမ်ဘူးလား
င
ြိမ်ပါပဲ10မိနစ်လောက်ကျင့်နိုင်ရင်10မိနစ်လောက်မငြိမ်ဘူးလားငြ
ိမ်ပါပ
ဲတဏှာကြီးလောက်နှလုံးသွင်းရှုပွားနေရင်တဏှာကြီးလောက်တော့မငြိမ်နိုင်ဘူးလား ငြိမ်ပါပဲဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်အပူသောကတွေမိမိတို့သားကြောင့်သမီးကြောင့်ပစ္စည်းကြောင့်စသည်ဖြင့်သောကတစ်ခုခုကြုံတွေ့လာမယ်ပရိဒေဝတခုခုတောင်းလောင်လာပြီဆိုရင်ဒီတတိပဋ္ဌာန်တရားလေးကိုတတိယပြီးတော့ဒီတတိပဋ္ဌာန်တရားလေးကိုတကယ်ရိုးရိုးသေးသေးရှုပွားအားထုတ်လိုက်လို့ရှိရင်ဒီအပုသောကပရိဒေဝရေမလွန်မြောက်နိုင်ဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတကယ်ကိုအမတ်ကံကြီးရေရေကြောညာပြီးတော့တတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ဒီကြိုးရနိုင်တယ်ဆိုတာကိုမြတ်စွာဘုရားဒီလိုကြွေးကြော်ပြီးတော့ဟောခဲ့တာဧကယနောယံဘိခွေမေဃောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနံသမတိကမယဒုက္ခဒေါမနတာဏံအထင်ကမယညာယတာတိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာဘေခဝေယံတော်မြတ်ဥချက်သားတို့သတ္တရော၄ပါးကုန်သောယရိတံယေဤမိတတိပဌာနာဆွေမြသောအမှတ်ရမှုတတိဆွေမြမှုတတိပဌာန်ဟူသောကျင့်လန်သည်တန်တိရှိကုန်၏အယံဆွဲမြဲသောမှားရမှုတတိဆွဲမြဲမှုတတိပဋ္ဌာန်ဟူသောကျင်လန်သည်တတ္တနာဘုရားပစ္စေကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစေငြိခြင်းမှာကင်းဝေးစင်ကြဲကြစေခြင်းငှာဧကယနောမေဃောတခုရီသောလံတကြောင်တိသောလံဖြစ်ပါ၏သောကပရိဒေဝနံဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပရိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းငှာဧကယနောမေဃောတခုတီတော်လံတကြောင်တီတော်လံဖြစ်ပါပြီတတိကေစုတောင်းမြတ်ဝေအောင်နော်ဤသို့ပြုရာမြတ်ဘုံညာကြောင
်
ချမ်းမြေဧကြီ
း
ဘေးမဲ့မြည်သည
်
ရွှေပြည်ထုတ်ချောင
်း
လမ်းမကောက်ဖေလမ်းမကော
က်ဖေ
ရောက်ရပါလို
့
ထိုးထိုးဘဝ
ထ
ိ
ုး
ထိုးဘဝကျင်လေရလေ
ဒ
ုက္ခပိဒံ
ဒ
ုက္ခပိဒံယမန်အပေါင
်း
မကောင်းဟူသမျှမတွေးရပေ
မ
ကောင်းဟူသည်မ
ြ
မကြားရပေ
တ
ပ္ပဣစ္ဆာ မင်္ဂလာကို
မင်္ဂလာကို
ရွေးကတတိုင
်
ရွေးကတတိုင်ရစေတော
်
ရစေတော်ယနေ့ယခု
ယနေ့ယခု
ပြုသည်မ
ြ
မြတ်ဘာဂကိုယနေ့ယခုပြည့်ပြည့်သည်မြတ်ဘာဂကိုဆိုတာယနေ့ရှင်မင်းဝန်ဆရာတော်ဘုရားရဲ့6ရက်တာတရားစခန်းကြီးဖြစ်မြောက်အောင်ယနေ့ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့တမိမချူသဲမောင်မိသားစုများမှဓမ္မစကုဓမ္မယုံကြီးတွင်မှ6ရက်တိုင်တိုင်ဒီသတိပဋ္ဌာန်ဝိပဿနာအချင်းမြတ်တရားတွေကျင့်စဉ်နေညွန်ကြားပြတာဟောပြနိုင်ဖို့အတွက်ဝေယဝစ္စကုသိုလ်တွေလူအားကုသိုလ်တွေစွမ်းတဏ္ဍကုသိုလ်တွေဒီကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့အာယုန်တဲ့အချိန်ကာလကလည်းပဲကုတရားဘာဝနာတွေပွားများအားထုတ်နေကြတဲ့သီလနဲ့ပြည့်စုံအဲ့ဒီပြည့်စုံတဲ့သီလအခြေခံပြီးတော့တမာရပညာအကျင့်တရားတွေကိုအချိန်ပြည့်ရှင်ပွားအားထုတ်နေကြတဲ့ယောဂီတော်စင်များကိုကိုကျော်ကျော်တို့မကြည်ကြည်ဝင်းတို့မိသားစုများကအာယုန်စွမ်းနေဆက်ကလူတန်းညာတယ်နောက်နေစွမ်းအချိန်ခါကာလမှာလေပဲတန်ခါတော်ရှင်မြတ်ဘုန်းကြီးအပါဝင်ပေါ့ဆရာတော်ဘုရားနဲ့တကွအားလုံးတရားရှုပွားအထုပ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များကိုဒေါက်တာဦးခင်မောင်ကြီးဖေအားရည်စူးပြီးတော့ဒေါက်တာဒေါခင်ဒေါထေးမြင့်မိသားစုများမှမိသားစုများနှင့်ပေါ့အချာဘုန်းကြီးတို့ကုသိုလ်ရှင်များကလည်းပဲမိမိတို့ချိုးပွဲတွေဆွေဟင်ပွဲတွေအသီးသီးပါဝင်လာကြအဲ့လိုစုပေါင်းပြီးတော့အဲ့ဒီကုသိုလ်ရှင်များကလည်းပဲဒီသီလနဲ့ပြည့်စုံပြီးတော့သီလစင်ကြယ်တဲ့သီလအခြေခံပြီးတော့တမာရပညာအကျင့်တရားတွေရိုးသေးသေးကျင့်ကြံအားထုတ်နေကြတဲ့ယောဂီသူတော်စင်များကိုနေစွမ်းနေဆက်ကလူတန်းခဲ့ကြတယ်။သူညံနေအချိန်ပိုင်းမှာလည်းပဲအာဟာရဒါနအလှရှင်များပေါ့အထူးအဖြစ်တော့ဒေါက်တာဦးမောင်မောင်တို့မိသားစုများကတော့ဒါပင်တိုင်းပါပဲဒီမှာအမြဲတမ်းဒီကုသိုလ်ရှင်မရှိတဲ့ရက်တွေမှာဆိုရင်ဒေါက်တာဦးမောင်မောင်တို့မိသားစုများနောက်အခြားခြားပုဂ္ဂိုလ်များကလည်းပဲမိမိတို့ရဲ့ဒီစာပွင့်တောက်ဖွဲ့လေးတွေလာပြီးတော့ယူလာကြတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့ကုမုဒ္ဒရာနဲ့ချံချံတို့မှလည်းပဲအခုအာဟာရဒါနအဖြစ်ဖြင့်ညနေပိုင်းမှာတရားနာပရိသတ်များတရားနာပရိသတ်များကိုလူရတယ်ဆိုတာလည်းပဲသူတို့လာတဲ့ကူကစိတ်ကတရားနာဖို့လာတာဆိုတော့ကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလားအဲ့လိုကုသိုလ်စိတ်တွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုလှူအပ်တန်းရတယ်ဆိုတော့ကုသိုလ်တွေအထူးမရဘူးလားဗျာရပါတယ်ဒါကြောင့်အဲ့လိုပြုရတဲ့ကုသိုလ်တွေဒီတနေ့တာလုံးပြုရတဲ့ကုသိုလ်တွေကိုယနေ့ယခုပြုပြုသည်မြတ်ဘာဂကိုဆိုတာဒါတွေကိုအကုန်လုံးအကျုံးဝင်သွားပါတယ်နော်ကဲဆိုလာယနေ့ယခုပြုပြုသည်မြတ်
မြတ်ဘ
ာဂကိုမိဘဆရာမြူသဟာနှင့်ကိုမာဆောင်ကြံ
ကိ
ုဆောင်နက
အရင်စ၍
ရှိသည်မြအလုံးစုံ
ဘုံ
31ဖြစ်ဖြစ်သည်မ
ြ
ဝေနေရတို
့
ရကြပါစေ
ပင်င
ါ
ဝေ
တိည
ာ
ထွေတာတုခေါ်စေတော
်
အမြယူတော်မူကြပါကုန်လောတာတုတာတုတာတုအမြယူတော်မူကြပါကုန်လောတာတုတာတုတာတုအမြယူတော်မူကြပါကုန်လောတာတုတာတုတာတုအလုံးတရားနာပိသဘုံသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့သတိပဋ္ဌာန်သုတ်တံဒေသနာတော်နာတဲ့အတိုင်းဒီတတိပဋ္ဌာန်အမှတ်တရားတွေကိုရိုးရိုးသေးသေးနဲ့ကျင့်ကြံပွားများအထုတ်နိုင်ကြပြီးတော့မိမိတို့ရရှိတဲ့ရရှိတဲ့အကျိုးတရားတွေလည်းပြည့်စုံစွာရရှိကြပြီလျှင်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုအရှိတီးတန်းခိုင်မြဲထွန်းကားပြန်ပွားအောင်သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။